Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်ဧပြီလ18ရက်မြန်မာတက္ကသိုလ်1389ခုနှစ်စန်းတည့်ရက်တောက်ကြနေမနက်ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာ။ကျွန်တော်ဆံမိုးဝီပါ။အခုမနေ့ကနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူတင်ပြပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဆက်ဆံရေးမှာအပေါ်စီးကနေစိုးမိုးချေလည်နိုင်မှုစ조사နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာစီးရီးယားမှာဓာတုလက်နက်တံခံရသူတွေကိုကယ်ဆယ်ဖို့ကြိုးပမ်းခဲ့တဲ့ဆရာဝန်တဦးရဲ့အတွေ့အကြုံတွေကိုနားထောင်ခဲ့ပါတယ်။ရုရှားကိုလူလာတဲ့သူရဲ့အမြင်တွေကိုဖော်ထုတ်လို့ရှိတဲ့ယူကရိန်းသတင်းသမားတဦးဟာတနက်နေ့ပြစ်တက်တာကိုခံခဲ့ရပါတယ်ဒီလိုသတင်းတွေလူထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့မြန်မာနိုင်ငံကငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးဂျပန်နိုင်ငံမှာရောက်ရှိနေတဲ့ဝန်ကြီးဦးအောင်မင်းက
ကျွန်တော်တို့တိုက်ပွဲမဖြစ်အောင်လှုပ်ဆောင်နေခြင်းဖြစ်ပါတယ်နောက်ဒီတဲ့ပို့ပြီးယုံကြည်မှုတွေတည်ဆောက်နိုင်တဲ့အခါမှာနောက်ပိုင်းကာလတွေမှာobserver အနေနဲ့နိုင်ငံတကာအဖွဲ့အစည်း
တို့ချိုသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒီလိုပြောဆိုနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်ရှင်ဒါပြင်ဥရောပသမဂ္ဂကနေမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့စီးပွားရေးကုမ္ပဏီကြီးတခုကိုအရေးယူပေးဖို့ AI အဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းဒီမနက်မှနားဆင်ရဖို့ရှိပါတယ်ရှင်ဒါတွေကိုလည်းမပေးခင်မှာတော့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဆက်ဆံရေးမှာအပေါ်စီးကနေစိုးမိုးချေလည်နိုင်ဖို့စူးစမ်းနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်ဒါပေမဲ့ပူပေါင်းလှုပ်ဆောင်နိုင်မှုအတွက်ရုရှားကအမြဲတမ်းလမ်းဖွင့်ထားစေဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားရုပ်သံဌာနနဲ့ကြာတာပရီးနေမှာပြုတ်လုတဲ့နှစ်ပတ်လည်ဓာတ်ရိုက်အမေးဖြေခန်းမှာရုရှားပြည်သူလူထုကနေဓာတ်ရိုက်မေးမြန်းတဲ့မေးခွန်းတစ်ခုကိုဖြေကြားစဉ်မစ္စတာပူတင်ကအခုလိုပြောကြားသွားတာဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုကိုယူရပြီးတော့ပြောဆိုလိုက်တဲ့အထက်မှာအင်အားကြီးနိုင်ငံတွေဟာသူတို့ကိုပြန်ပက်ကင်းတဲ့သူတွေကဘာပေါ်မှာအဓိကအင်အားအရှိဆုံးဟာသူတို့သာဖြစ်ရမယ်လို့ယူဆနေကြတယ်လို့မဟာမိတ်ကိုမလိုချင်ပဲလက်အောက်ခံနေပဲလိုချင်နေကြတယ်လို့သူကပြောပါတယ်။ဒုတိယကမ္ဘာစစ်ဖြစ်ပွားပြီးတဲ့နောက်ပိုင်းမော်စကိုအစိုးရဟာအရှေ့ဥရောပနိုင်ငံတွေတော်တော်များများကိုစန္ဒမူနာပြဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေဖြစ်အောင်ဇွတ်ကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်တာဘာမှကောင်းမလာခဲ့ပါဘူး။အခုဆိုရင်အမေရိကန်ပြည်ထောင်စုဟာအဲ့ဒီလိုနီလန်းမျိုးကိုအသုံးပြုပြီးတော့ကမ္ဘာကြီးကိုပုံစံတွင်းနေပါတယ်။သူတို့ဟာကြာရှုံးအောင်မှာပဲဖြစ်တယ်လို့မစ္စတာပူတင်ကပြောဆိုလိုက်ပါတယ်။နောက်ပြီးအမေရိကန်ပြည်ထောင်စုဟာမေလ9ရက်နေ့မော်စကိုမှာကျင်းပမဲ့ဥရောပတခွင်ကဒုတိယကမ္ဘာစစ်အဆုံးတတ်ခဲ့တာနှစ်ပေါင်း80ပြည့်ခဲ့တဲ့အခါနာကိုဥရောပခေါင်းဆောင်တချို့ပါဝင်မတက်ရအောင်ဖိအားပေးနေတယ်လို့လည်းရုရှားသမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့လက်အောက်ခံတွေကိုပဲလိုချင်ကြတယ်ဆိုတဲ့စကားရက်ပေါ်လွေသေးနီယန်ဝန်ကြီးချုပ်ဖြစ်တဲ့မစ္စတာအန်ဒရီးယပ်စ်ကူဘီလက်စ်ကိုမေးကြည့်ရမှာရုရှားကသူ့ရဲ့အင်ဂျင်တိုင်းပြည်တွေပေါ်ဆက်ဆံနေတဲ့ပုံစံမျိုးကိုသူကပြန်ပြောနေတာဖြစ်တယ်လို့ VOA ကပြောပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လကဓာတုလက်နက်နဲ့တိုက်ခိုက်ခံရသူတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့သူဆရာဝန်တူရဲ့ခြေခွဲပွဲအတွေ့အကြုံတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကြာတာပရီးနေ့မှာနားထောင်ခဲ့ပါတယ်။အဲ့ဒီတကပိတ်စည်းဝေးပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးစမန်သာပါဝါကအစည်းအဝေးခန်းထဲမှာမျက်ရည်မကျတဲ့သူရှိတယ်ဆိုရင်သူတို့မတွေ့မိပါဘူးလို့သတင်းတောက်တွေကပြောပါတယ်။စာမင်းကြီးရွာမှာကလိုရင်းအဆိတ်တံငွေတင့်တဲ့ကလေးငယ်တွေကိုဆရာဝန်တွေကကြိုးစားကုသပေးနေတဲ့ကြားကပဲကလေးတွေအသက်ရှူကျက်လာတာပြုတ်အံ့တာတွေကိုဗီဒီယိုထဲမှာတွေ့ရတဲ့ကုလသမဂ္ဂတန်တမန်တွေစိတ်ထိခိုက်ကြရတယ်လို့သူကပြောပါတယ်။တိုက်ခိုက်မှုကြောင့်မိသားစုတစုလုံးပျောက်ဆုံးသွားရတဲ့ထိတ်လန့်ကြောက်ရွံ့ပွဲကိုတွေ့အတွေ့အကြုံတွေကိုလည်းလုံခြုံရေးကောင်စီမှနားထောင်ခဲ့ကြတယ်လို့တန်မတ်ကြီးပါဝါကပြောပါတယ်။ဓာတုလက်နက်တွေဟာရဟယူနေစီကနေလာတယ်ဆိုတာကိုထောက်ထားတွေကပြနေပြီးစီးရီးယားစစ်ဖက်မှာပဲရဟယူနေရှိတယ်ဆိုတာကိုသူကထောက်ပြသွားပါတယ်။ဒါပေမဲ့လည်းသမရဘာရှောရဲ့အဆက်အစွဲကတော့သူတို့မှာဘယ်တော့မှဓာတုလက်နက်တွေမရှိဘူးတလို့အကြက်သားတွေကိုလည်းဓာတုလက်နက်နဲ့မတိုက်ခိုက်ဘူးလို့ပြောထားပါတယ်
။ရုရှားကိုလူလာတဲ့သူ့ရဲ့အမြင်တွေကိုဖော်ထုတ်ရေးသားလို့ရှိတဲ့လူသိများထင်ရှားသူယူကရိန်းသတင်းသမားတဦးကတနက်နေ့ပြစ်တက်တာကိုခံလိုက်ရပါတယ်။ဆက်ကိုဒါနီယာတူရီလို့အမည်ရတဲ့သတင်းစာရဲ့အက်ဒီတာချုပ်ဖြစ်တဲ့အိုလက်စ်ဘူစီနာဟာမြန်မာဖုံးစုတနတ်သမားနှစ်ဦးကသူ့ရဲ့နေအိမ်အနီးနားမှာပစ်တက်တာကိုခံရရတဲ့အကြောင်းယူကရိန်းပြည်ထောင်စုဝန်ကြီးဌာနရဲ့အွန်လိုင်းကနေထုတ်ပြန်တဲ့ကြေညာချက်ထဲမှာရေးသားဖော်ပြထားပါတယ်။ပ ဘရူးနေတုန်းကရုရှားကိုလူလာသူပြုတ်ကျသွားတဲ့သမရဗစ်တာယူနိုကိုဗစ်ကိုတစ်ဆာခံတဲ့လွှတ်တော်အမတ်အိုလာကလာရှင်နော့ဖ်ကလည်းသူနေထိုင်တဲ့အပတ်မဲ့အဆောက်အုံအနီးမှာအလားတူပုံသဏ္ဍာန်မျိုးနဲ့လောက်ကျန်တာကိုခံခဲ့ရပါတယ်။သူတို့နှစ်ယောက်စလုံးဟာအနောက်နိုင်ငံတွေကိုလူလာပြီးတော့သမရယူနိုကိုဗစ်ပြုတ်ကျရေးအတွက်ပြုလုပ်တဲ့ဆန္ဒပြပွဲတွေကိုဆန့်ကျင်ခဲ့ရတဲ့အန်တီမေဒန်လှုပ်ရှားမှုမှာပါဝင်ခဲ့သူတွေဖြစ်တယ်လို့လက်ရှိသမရမစ္စတာပိုရိုရှန်ကိုရဲ့ပြည်ထောင်စုဝန်ကြီးဌာနအကြံပေးဖြစ်သူကပြောဆိုပါတယ်။ရုရှားသမရဗလာဒီယာပူတင်ကတော့ဘူဇီနာတိုက်စုံးမှုရဲ့နောက်ွယ်မှာနိုင်ငံရေးပြောကားတွေရှိနေတယ်လို့ကြာတာပရင်းနေ့ရရှားရုပ်တံဌာနနဲ့ပြုလုပ်တဲ့အမေးဖြေခန်းမှာပြောကြားလိုက်ပါတယ်
။အဲကိုင်ဒါစစ်သွေးကြော်တွေဟာဒီလအစောပိုင်းကအကြီးအကျယ်အောင်မြင်မှုရထားတဲ့ရေမြနိုင်ငံတောင်ပိုင်းမူခါလာမျိုးကအဓိကလေဆိပ်တစ်ခုကိုထိန်းချုပ်လိုက်ကြပါတယ်။မူခါလာမျိုးကိုကြာတာပရင်းနေ့ကထိုးစစ်ဆင်လာတဲ့အဲကိုင်ဒါလက်နက်ကိုင်တွေကိုစစ်ဘက်ကကုကံမှုမရှိတဲ့လောက်ပဲလို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီမျိုးဟာစေကမ်းမျိုးတစ်မျိုးဖြစ်တယ်လို့ရီမီနိုင်ငံရဲ့အကြီးဆုံးပြည်နယ်ဖြစ်တဲ့ဟာဒရာမော့တ်မျိုးတော်ဖြစ်ပါတယ်။ဒီလောက်အစောပိုင်းတော့ကလည်းမူခါလာမျိုးကရီမီစစ်စခန်းတစ်ခုကိုအယ်ကိုင်ဒါလက်နက်ကိုင်တွေကသိမ်းလိုက်ပါသေးတယ်။ဒါ့အပြင်အကျဉ်းတော်တစ်ခုကိုဝန်စီပြီးအကျဉ်းသား300နီးပါးကိုတွေ့ပေးခဲ့ပါတယ်။ဆော်ဒီအာရေဗျာဦးဆောင်တဲ့ညမုံတပ်ဖွဲ့တွေနဲ့ဟူဒီတပုံတွေအကြားပဋိပက္ခဆက်ဖြစ်နေတာနဲ့အမျှရီမီနိုင်ငံရဲ့အစိပ်ပိုင်းတချို့ကိုထိန်းချုပ်သူမရှိဘဲဖြစ်နေတာပါ။အထူးသဖြင့်တောင်ပိုင်းကမ်းရိုးတန်းအရက်တွေမှာဖြစ်ပြီးအဲ့ဒီနေရာတွေကိုအယ်ကိုင်ဒါကသိမ်းယူဖို့စူးစမ်းနေတာဖြစ်ပါတယ်။
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တံမြန်မာပိုင်းစီစဉ်ကတောက်ကြနေနန္ဒခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ဒီကနေ့ကြက်ရောက်တဲ့မြန်မာယူရ2019နှစ်စန်းတရက်နေ့မှာမြန်မာနိုင်ငံဆိုင်ရာဥရောပတမကရဲ့တမ်အမတ်ကြီးရိုလန်ကိုဘီယာကမြန်မာနိုင်ငံသားအားလုံးအတွက်2019တဝင်းလွှာပေးပို့လိုက်ပါတယ်တဝင်းလွှာထဲမှာဖော်ပြထားတာကတော့လွန်ခဲ့တဲ့၄နှစ်တာကာလတခြားမြန်မာနိုင်ငံမှာအရေးကြီးတဲ့ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တဲ့အကြောင်းဖြစ်သည့်မြပြောင်းလဲမှုတွေထဲမှာလူမှုရေးစီးပွားရေးငြိမ်းချမ်းရေးသဘောတူညီမှုများဟာမြန်မာနိုင်ငံသားတွေရဲ့စူပေါင်းကြိုးပမ်းအားထုတ်မှုတွေဖြစ်တယ်ဆိုတာကိုအတိအမှတ်ပြုတဲ့အကြောင်းရေးသားထားပါတယ်။အခုနှစ်သစ်မှာရွေးကောက်ပွဲကြီးကျင်းပမှာဖြစ်တဲ့အတွက်မြန်မာနိုင်ငံသားအားလုံးအနေနဲ့ဒီမိုကရေစီအကူအပြောင်းအတွက်အရေးကြီးတဲ့ဖြစ်စဉ်တစ်ခုအဖြစ်သတ်မှတ်ပြီးတော့လေးထားကြဖို့တိုက်တွန်းလိုက်တယ်လို့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့ဥပဒေဆိုင်ရာပြောင်းလဲတိုးတက်မှုတွေနောက်ထပ်ဖြစ်ထွန်းလာဖို့လာစီဖို့အတွက်ဆန္ဒပြုလိုက်တယ်ဆိုပြီးတော့တဝင်းလောက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပြောင်းလဲမှုဖြစ်စဉ်ကိုဥရောပတမကကကနဦးကလေးကထောက်ခံခဲ့တယ်လို့ဆက်လက်ပြီးတော့ကူညီသွားဖို့လည်းမျှော်လင့်ထားတယ်လို့ဆိုပါတယ်နိုင်ငံရေးကုံသွေးရေးကဏ္ဍတွေအပြင်ကြီးလက်ဖွံ့ဖြိုးမှုပညာရေးအုပ်ချုပ်ရေးစနစ်နဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးကဏ္ဍတွေမှာဥရောပသုံးငွေယူရိုတန်1000ဆက်လက်ပြီးတော့ကူညီသွားဖို့ရှိတယ်လို့လည်းဖော်ပြထားပါတယ်တကြံအကျိုးကာလတုန်းကလည်းအလားတူမြန်မာနှစ်တကူအတာတကြံပွဲတော်အတွက်အရှိတောင်အာရှဒေသကမြန်မာနဲ့နိုင်ငံအသီးသီးကပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကစုမုံကောင်းတောင်းတဲ့စကားပြောကြားခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒဲရက်မက်ရှယ်မြန်မာနိုင်ငံဆိုင်ရာဗြိတိန်တန်အမတ်ကြီးတို့ကလည်းနှစ်တကူအခါတမရစုမုံကောင်းတောင်းတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ကတောင်ကိုရီးယားနိုင်ငံမှာနှိမ့်ထုတ်ထားတဲ့စီဝိုးဂရုတင်မုတ်ကိုပြန်ဆယ်မယ်လို့တောင်ကိုရီးယားသမ္မတပါကွန်ဟေးကအခိုက်အမာပြောလိုက်ပါတယ်။ဒါဟာအပြင်တင်မုတ်နှိမ့်ထုတ်တာမှာတည်ဆုံသွားသူ304ဦးရဲ့မိသားစုတွေတောင်းဆိုထားတဲ့အဓိကအချက်တစ်ခုပါ။စီဝိုးသမားနှမြုပ်သွားတဲ့နှစ်ပတ်လည်အထိမ်းမှကြာတာပရင်းနေကလုတ်တဲ့အခမ်းအနားတွင်တောင်ကိုရီးယားသမ္မတကအဲ့လိုပြောသွားတာပါလူအပြည့်အချက်တင်ထားတဲ့တင်ပေါ်ဟာတောင်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာပုံမှန်လိုပဲလှည့်ကွေရင်တိတ်မှောက်သွားတာဖြစ်ပါတယ်တဒန်ကျောင်းသူကျောင်းသားအများစုပါသွားတဲ့တင်ပေါ်ဟာတိတ်မှောက်သွားတဲ့နေရာမှာပဲဇောက်ထုဖြစ်ပြီးတော့နှမြုပ်နေတာပါပျောက်ဆုံးနေစေခီးတဲ့ကူးရဲ့အလောင်းတွေကိုတွေ့အောင်ရှာပါမယ်လို့လည်းသမ္မတပကွန်ရေးကအကတိပြုသွားပါတယ
်ပျောက်ဆုံးနေတဲ့မလေးရှားခီးတဲ့တင်ဂျက်လီရင်ကိုဝိုင်းဝန်းရှာဖွေနေကြတဲ့နိုင်ငံတကာပါဝင်တဲ့ရှာဖွေရေးအဖွဲ့ရဲ့ဦးဆောင်သူတွေကအိန္ဒိယသမုဒ္ဒရာအတွင်းအခုလက်ရှိရှာဖွေနေတဲ့နေရာမှာနောက်ထပ်ဆက်ရှာလို့အစအနမတွေ့ဘူးဆိုရင်ရှာဖွေနေတဲ့နေရာကိုနောက်ထပ်နှစ်ဆတိုးချဲ့ပြီးတော့ရှာဖွေဖို့စီစဉ်ထားတယ်လို့ပြောဆိုလိုက်ပါတယ်။ကွာလာလမ်ပူမြို့မှာပြုလုပ်တဲ့ဂျာတာပရင်းနေသတင်းစာရှင်းလင်းပွဲမှာဩစတြေးလျနဲ့မလေးရှားတာဝန်ရှိသူတွေကကနဦးသတ်မှတ်ထားတဲ့စတူယန်ကီလိုမီတာ6000ရဲ့67ရာခိုင်နှုန်းကိုရှာဖွေခဲ့ရမှာလေရင်အစအနဘာမှမတွေ့ရသေးဘူးလို့ဆိုပါတယ်။မေလအထိဆက်ရှာလို့မှမထူးကြဘူးဆိုရင်နေရာအလုံးကိုတိုးချဲ့လုဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်ခီးတဲ့နေရာ39ရောက်တင်ဆောင်ထားတဲ့မလေးရှားခီးတဲ့တင်လေရင်အမှတ် MH303 ဟာကွာလာလမ်ပူကနေဘေကျင်းမြို့ကိုအသွားမလာတွင်းမှာပြီးခဲ့တဲ့နှစ်မလာတွင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ
်တယောက်စီရဟန်းဒေသလေးကိုမောင်းပြီးဗိုလ်ထူးနေကအမေရိကန်ကွန်ဂရက်လွှတ်တော်နာမှာဆင်ခဲ့တဲ့ဖလော်ရီဒါကစပုသမဟာ ရီဒါကမတွေ့နိုင်အောင်မောင်းနှင်ပြန်တန်းခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးဂျဲဂျွန်ဆန်ကပြောလိုက်ပါတယ်ခင်ဗျာ
Direct from Washington The Voice of America The VOA
သတင်းတွေကိုဥဆက်မိုးဝင်နဲ့ကိုကြော်ကြော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေ။အရင်ဆုံးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တိုင်းဒေသဒေသကတိုက်ပွဲအခြေအနေတွေကိုကြည့်အောင်ပါရှင်။တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဆက်စပ်ညှိနှိုင်းနေတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့အစီအစဉ်ရှိတဲ့အကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့သမ္မတရုံးဝန်ကြီးဦးအောင်မင်းကပြောဆိုလိုက်ပါတယ်။တိုချိုမြို့နိုင်ငံခြားသတင်းတောက်များအသင်းမှမနေ့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်မင်းကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အသေးစိတ်ကိုကိုညံဝင်းအောင်ကဆက်ပြောပြပါမယ်ရှင်
။အစိုးရငြိမ်းချမ်းရေးဖွဲ့ဆောင်မှုအဖွဲ့ဒုက္ခသမ္မတရုံးဝန်ကြီးဦးအောင်မင်းဟာမြန်မာနိုင်ငံရဲ့အပြည့်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဂျပန်နိုင်ငံကပေးနေတဲ့အကူအညီကိစ္စဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့တတိုင်းပြည်လုံးအတိုင်းအတာရအပြစ်ခတ်ရဲစဲရေးလှုပ်ဆောင်နေတဲ့ကာလအတွင်းမှာလည်းအချို့နေရာတွေမှာတိုက်ပွဲတွေဆက်ရှိနေနိုင်ကြောင်းငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်စဉ်တွေကိုလေ့လာဆောင်ကြည့်ဖို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့အစီအစဉ်ရှိကြောင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်မင်းကပြောသွားပါတယ်
။ကချင်စိတ်မှာတိုက်ပွဲတွေရင်းနှောင်းပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ကိုကချင်စိတ်မှာတိုက်ပွဲတွေ 90% ကရှော့ချနိုင်ခဲ့ပြီဖြစ်ပါတယ်။ဖြည့်စွာ process မှာတိုက်ပွဲအနေချင်းအချို့ရှိမှာဖြစ်ပါတယ်။ကျွန်တော်တို့တိုက်ပွဲမဖြစ်အောင်လှုပ်ဆောင်နေခြင်းဖြစ်ပါတယ်။နောက်ဒီတဲ့ပို့ပြီးယုံကြည်မှုတွေတည်ဆောက်နိုင်တဲ့အခါမှာနောက်ပိုင်းကာလတွေမှာ observer အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုခွင့်ပြုပေးဖို့ရှိပါတယ်။ကျွန်တော်ငြိမ်းချမ်းရေးစာချုပ်ကြီးထဲမှာလည်းကုတ်တော့ contact ရေးဆွဲတာပါပါမယ်။နောက်ပြီးတဲ့ခါကျတော့ joint monitoring committee ဆိုတာကိုတစ်ဖက်စောင့်ကြပ်ကြည့်ရှုတဲ့အဖွဲ့များထားရှိတော့မှာဖြစ်ပါလေ။အဲဒီမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေက observer ဖြစ်ပါဝင်ခွင့်ရမှာဖြစ်ပါလေလို့
။ဝန်ကြီးဦးအောင်မင်းဟာသူ့ခီးစဉ်အတွင်းပြီးခဲ့တဲ့အင်္ဂါနေ့ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပြီးမြန်မာအစိုးရအနေနဲ့အပြည့်ရညီညာရေးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီလမ်းကြောင်းအောင်မြင်တဲ့အထိသူတို့အစိုးရကဆက်လက်လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံကိုကတိပေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။နံပါတ်1ကတော့ငြိမ်းချမ်းရေးကိုရအောင်လုပ်မယ်။နံပါတ်2ကတော့ free and fair election လုပ်ပေးပါမယ်။နောက်နံပါတ်3ကတော့ democracy လမ်းကြောင်းကိုမရောက်ရအောင်သွားမယ်ဆိုတာကိုလှုပ်သွားမိဖြစ်ကြောင်းတင်ပြလိုပါတယ်။ဒါအဲ့ဒီကိစ္စအတွက်လည်းဂျပန်အစိုးရအနေနဲ့ဂျပန်ပြည်သူလူထုအနေနဲ့ကျွန်တော်တို့ကိုထောက်ခံအားပေးကူညီဖို့လိုအပ်ပါတယ်
။ဒါအပြင်နိုင်ငံတကာရဲ့စိုးရိမ်ချက်တစ်ခုဖြစ်တဲ့ဒေါန်ဆန်းစုကြည်သမရအဖြစ်ဝင်ရောက်အရွေးခံနိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်နဲ့ပတ်သက်ပြီးလဲရှင်းပြသွားပါတယ
်ဒေါန်ဆန်းစုကြည်သမရဖြစ်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့လိုအပ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အတွက်နီးစနစ်ပေါင်းမြောင်များစွာရှိပါတယ်ကျွန်တော်တို့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နှစ်မှာဘယ်လိုပြင်ရမယ်ဆိုတာကိုအဲ့ဒီမှာဖော်ပြထားပြီးဖြစ်ပါတယ်အဲ့ဒီစနစ်တွေဟာအစ်စ်လိုက်လို့မှာဖြစ်တဲ့အတွက်ကြာနိုင်ပါတယ်ဒါကြောင့်မလို့ဖြက်လန်းနီးနဲ့ပြင်လို့ရအောင်အခုဆိုရင်ကျွန်တော်နိုင်ငံတော်အတွင်းမှာ48ပွင့်ဆိုင်အစည်းအဝေးကျင်းပပါတယ်ဒေါအောင်ဆန်းစုကြည်ကိုဆိုရင်ကောင်းတောင်းဆိုတဲ့6ပွင့်ဆိုင်အစည်းအဝေးကိုလည်းကျွန်တော်ဆက်ကျင်းပနေပါတယ်6ပွင့်ဆိုင်အစည်းအဝေးပထမအကြိမ်တွေ့ပြီးပါပြီပြီးရင်အခုတကြံကျွန်တော်တို့ဒီအခုအပီလာလာကုန်မှာဒုတိယအကြိမ်ထပ်ဆွေးနွေးရမယ်သူတို့ framework တွေရေးဆွဲနေပါတယ်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဖို့အတွက်ဒါတွေဟာကောင်းတဲ့အလားအလာတွေဖြစ်ကြောင်းတင်ပြလိုပါတယ
်။အရင်စစ်ဆေးရလက်ထက်မှာအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးဒဏ်ခတ်ပိတ်ဆို့ခဲ့ပေမဲ့ဂျပန်နိုင်ငံကတော့မြန်မာနိုင်ငံကိုစီးပွားရေးဒဏ်ခတ်မှုတွေမလုပ်ခဲ့ပဲ ODA လို့ခေါ်တဲ့နိုင်ငံရခြားအကူအညီတွေကိုခေတ္တရပ်ဆိုင်းခဲ့တာမျိုးတော့ရှိပြီးလက်ရှိဦးသိန်းစိန်အစိုးရလက်ထက်မှာဂျပန်နိုင်ငံပေါ်တင်နေတဲ့အကျွေးငွေတွေရှော့ပစ်ပေးတာမျိုးအခြားအကူအညီသစ်တွေပြန်ပေးတာတွေရှိပါတယ်။ဝန်ကြီးဦးအောင်မင်းရဲ့၄ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုအီဘီလာ19ရက်နေ့မှာအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေဖိတ်မဲလို့ငြိမ်းချမ်းရေးဝန်ကြီးဦးအောင်မင်းကပြောဆိုလိုက်ချိန်မှာပဲရှမ်းပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေစေလို့ဆိုပါတယ်။တကြံကာလအတွင်းမှာမြန်မာအစိုးရတပ်ကနေ ကိုကန်တပ်ဖွဲ့ရဲ့အခိုင်အမာစခန်းတစ်ခုကိုပြင်းပြင်းထန်ထန်တိုက်ပြီးသိမ်းယူလိုက်တယ်လို့ပြောဆိုနေချိန်မှာဒီကိစ္စကိုကိုကန်နဲ့တအောင်လက်နက်ကင်တပ်ဖွဲ့တွေဘက်ကတော့ညှင်းဆိုခဲ့ပါတယ်။ဒါအပြင်ဝါဒေတာမှာကျင်းပမယ်။တနိုင်ငံလုံးပြစ်ခတ်ရဲဆဲရီနောက်ဆုံးဆုံးဖြတ်ချက်ချမယ်။တိုင်းရင်းသားထိတ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့မြမဘက်ကတားမြစ်ပေမဲ့အပြစ်မရက်သေးတဲ့အဖွဲ့နှစ်ခုစလုံးကတော့တက်ဖို့ရှိတယ်လို့ပြောဆိုခဲ့ကြပါတယ်။အပြစ်ဆုံးကိုကိုဝင်းမင်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကိုကန်တက်ရင်ရ250ခန်းအခိုင်အမာခုခံခဲ့တဲ့ပါစင်ကျော်ရှေ့မြောက်ဘက်ပေ9100ကျော်မြင့်တဲ့တောင်ကုန်းအမှတ်1584ကိုတကြံကာလအတွင်းစွန့်စားတက်ခိုက်ခဲ့မှုကြောင့်မနေ့နေ့လယ်တနားရီမှာသိမ်းယူနိုင်ခဲ့တယ်လို့မြမတက်မတော်ကကြေညာချက်ထုတ်ခဲ့ပါတယ်။ဒီကြေညာချက်ထဲမှာပဲမြေအနေထအသာစီးရှိတဲ့ဒီတောင်ကုန်းကို AP 9ရက်နေ့တည်းကလက်နက်ကြီးနဲ့တန်ချက်ကာကာပစ်ကူမှုတွေနဲ့တိုက်ခဲ့ပြီးလှဆွတ်ထိုးမှု46ကြိမ်လုပ်ခဲ့ကစန်တိုက်ရှန်ကုန်းမြစ်ဒေသကနောက်ထပ်တောင်ကုန်းတွေကိုလည်းသိမ်းနိုင်ခဲ့တယ်မြမအရာရှိတွေပါဝင်မြမဘက်က16ဦးကြခဲ့ပြီး130ထဲရခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ MNDAA လို့တူကောက်ခေါ်တဲ့ကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရဥထုမြက်လင်းကတော့မလဆန်းမှာတိုက်ပွဲတွေပြင်းထန်လာတာမှန်ပေမဲ့တကြံတွင်းမှာတိုက်ပွဲတွေတရချင်းကျလာခဲ့တယ်မြမဆွေရကတင်းလိုက်တယ်လို့ပြောတယ်မနေ့ကဆိုတိုက်ပွဲတောင်ဖြစ်တာမကြားခဲ့ဘူးလို့တုံ့ပြန်လိုက်ပါတယ
်။ကျွန်တော်ရှိတန်းနေရတဲ့တဲ့အရာတော့မနေ့တော့တိုက်ပွဲမရှိခဲ့ပါဘူးခင်ဗျာ။ဒါပေမဲ့ strategy ကုန်းကိုကျွန်တော်ရှိပြောင်းရှိလုပ်ရင်လုပ်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့ဒါတော့စီရကျတော့ကျွန်တော်သိမသိဘူးဗျတနေ့တော့ဖြစ်ပါသေးတယ်ဒါပေမဲ့အရှိန်ကတော့ဟိုးရပန်းနဲ့ဆိုင်တော့နည်းနည်းညော့တော့ဟိုးရှိရနေရနေ73အထိကတော့ပြန်ထားပါတယ်14ကနည်းနည်းလေးညော့တယ်မနေ့တော့တိုက်ပွဲမရှိပါဘူ
းဒါအပြင်ကိုကန်တက်ဖွဲ့တွေနဲ့အတူမြန်မာတက်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့ TNLA ခေါ်တအန်းအမျိုးသားလူမျိုးရေးတက်မတော်ထိပ်ပိုင်းတာဝန်ရှိသူမိုင်ဖုံးကျော်ကလည်းအခုလိုစကမ်းကြီးတစ်ခုကိုတင်ပိုက်တာတော့မရှိသေးဘူးတောင်ကုန်းငယ်တချို့ကိုတင်ခဲ့တာတော့ရှိတယ်လို့ထုတ်ပြောခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒါတော့မတင်ရသေးပါဟုတ်ကဲ့တောင်ကုန်းကအသေးမွှားလေးတော့ဖြစ်ကောင်းဖြစ်နိုင်ပါတယ်အဲ့မှာတောင်ကုန်းတွေအများကြီးပဲတကယ်စကမ်းကြီးတော့မတင်မိသေးပါဘူးဟုတ်ကဲ့ကျွန်တော်တို့အကုန်လုံးခုခံနေသေးပါပဲ
အဲ့ဒီတော့ UNFC လို့တကောက်ခေါ်တဲ့တိုင်းဒေသမဟာမိတ်အဖွဲ့အနေနဲ့မကြခင်တနိုင်ငံလုံးအဖြစ်ခက်ရရေးလက်မှတ်ထိုးနိုင်ဖို့ကိုကန့်ဒေသအပါအဝင်ဆက်ပြင်းထန်နေတဲ့တိုက်ပွဲတွေရပ်ပေးဖို့မြန်မာဘက်ကတောင်းဆိုခဲ့တာကြောင့်လည်းတကြံအားလည်းရတဲ့ကြောင့်ဥထွန်းမြက်လင်းပြောသလိုတိုက်ပွဲတွေရော့ကျလာတာပါလားလို့မေးရမှာတော့
တိုက်ဆိုင်လို့တော့မသိဘူးပေါ့ဒါပေမဲ့နည်းနည်းတော့ဟိုကဘယ်နည်းတော့အချိန်တော့ညော့သွားပါပြီ
ဒါအပြင်နောက်လာမေလတရနေ့ကျရင်ဝါဒီတာမှာလုံးမဲ့တိုင်းရင်သားလက်နက်ကင်ထိပ်သီးညီလာခံကိုဒီကိုကန့်နဲ့တန်းတပ်ဖွဲ့တွေမတက်စေဖို့မြန်မာအစိုးရဘက်ကဖိအားပေးနေတာတွေရှိပေမဲ့သူတို့နှစ်ဖွဲ့လုံးဖိတ်စာရထားပြီးဒီညီလာခံတက်ဖို့ပြင်နေတယ်လို့ဆိုပါတယ် MNDA ခေါ်ကိုကန့်တန်းလူလူဒီများတဲ့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်ပြောခွင့်ရဥထွန်းမြလင်းကသူတို့ဖိတ်စာမရခင်ကတည်းကအခုလိုမြန်မာဘက်ကမတက်စေချင်တာတရားမဝင်ကြားခဲ့ရတယ်လို့ဆိုပါတယ
်။ကျွန်တော်ကြားတာကဖိတ်စာမပေးခင်ကတည်းကသူတို့ကနေပြီးတော့မှဒီဝါကိုပြောတာရှိတယ်လို့တော့ကျွန်တော်ကြားပါတယ်။အဓိကတော့ကျွန်တော်အဖွဲ့ပေါ့ဗျာ။သူတို့ကသိမပါသေးချင်ဘူးဆိုတဲ့ပုံစံမျိုးပေါ့
။ဒါပေမဲ့ဒီညီလာခံကိုတက်ဖို့ရှိလားလို့မေးရမှာတော့ဥထွန်းမြလင်းကပဲ
။ရှိပါတယ်။ကျွန်တော်တက်ဖို့ရှိပါတယ်။ကျွန်တော်အစည်းအဝေးဆိုင်ပြီးတော့သွားမဲ့သူကိုကျွန်တော်တက်မှတ်မယ်။ပြီးရင်ကျွန်တော်ပါရီဆွေးနွေးမယ်လဲဆိုတော့အဲ့မှာကျွန်တော်အပြေရပါမယ်ခွဲ့
။အလားတူတန်းတက်ဖွဲ့ရဲ့နိုင်ငံရေးဥဆောင်ပါတီဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကအထူးအမှုမိုင်ဖုံးကျော်ကလည်းသူတို့လည်းဖိတ်စာရထားပြီးမြမဘက်ကတားတဲ့ကြားကဒီညီလာခံကိုတက်မှာပါလို့ထုတ်ပြောခဲ့ပါတယ
်။ဦးအောင်မြင့်တို့ဘာလို့ပြောတာတော့ကျွန်တော်တို့သိတယ်။သူတို့ဘက်ကနေသူတို့တော့ကျွန်တော်တို့ဖိတ်တဲ့အချိန်တော့ပြောပြပါတယ်။သူအစိုးရကတော့ဦးသိန်းစွာတော့အဲ့လိုပြောတယ်အဲဒါပေမဲ့တို့ကတော့ဒါတို့နေမှာလုပ်တယ်ဆိုတော့ကျွန်တော်တို့တက်ဖို့လိုတယ်တက်ဖို့တင်တယ်ဆိုတော့တို့ဖိတ်တာပါဆိုပြီးကျွန်တော်တို့အဲ့လိုဖိတ်ပါတယ
်အဲ့ဒီတော့တနင်္ဂနွေပြည့်ခတ်ရက်ဖို့နောက်ဆုံးကချင်တက်ဖွဲ့ KIO ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပြင်ဆင်နေချိန်မှာဖြစ်လာတဲ့ဒီတိုင်းဒေသညီလာခံကနေတိုက်ပွဲတွေမရက်နိုင်သေးတဲ့ကိုကန့်အဖွဲ့အနေနဲ့ဘာတွေမျှော်လင့်ထားပါလဲလို့မေးရမှာတော့ဦးထွန်းမြလင်းက
တနင်္ဂနွေအပြည့်ခတ်ရက်စီးအတွက်အထောက်အကူပြုရတော့ကောင်းတာပေါ့ကချင်ပြည်နယ်ကအဓိကဖြစ်ပြနေတဲ့ဒီကလည်းအပြစ်ခက်ရဲဆွဲသွားရင်တော့ကောင်းတာပေါ့ဗျ။
တကယ်တော့မြမအပြစ်ခက်ရဲဆဲရေးမှာအဓိကအစိုးရဘက်ကညှိနှိုင်းဆွေးနွေးနေသူသမရယုံဝင်ကြီးဦးအောင်မင်းအနေနဲ့တနင်္ဂနွေလုံးအပြစ်ခက်ရဲဆဲရေးစာချုပ်မကြားခင်လက်မှတ်ထိုးနိုင်တော့မယ်လို့ဂျပန်နဲ့ဆွေးနွေးနေချိန်မှာမြမတက်မတော်အနေနဲ့ကတော့တိုက်ပွဲတွေပြင်းထန်စွာဆင်နွှဲနေပြီးစီးအောင်မြင်မှုတွေရနေပြီလို့ထုတ်ပြန်နေတယ်လို့သုံးသက်သူတွေကဆိုနေပါတယ်ခင်ဗျာ။
ကိုဝင်းမင်းပြပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လယ်သမားတွေနဲ့ဆိုင်တဲ့သတင်းပိပုတ်ချက်တပုတ်ကိုဆက်ပြီးတော့ပြပြပေးပါမယ်။သိန်းဆဲကံလယ်မြေများပြန်လည်ရရှိရေးတောင်းဆိုမှုကြောင့်ထောင်ချခံခဲ့ရတဲ့လယ်သမားကြီးဦးမောင်စိုးကို ထောင်တွင်းမှာဆန်ငတ်ခံဆန္ဒပြမှုကြောင့်မလို့ဆက်ရောဂါကူးဆေးရုံကိုထောင်အာဏာပိုင်တွေကပို့ဆောင်ခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာတော့မိသားစုတွေရဲ့တောင်းဆိုချက်အရထောင်ထဲကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။အခုလိုပြန်ပို့လိုက်ပေမဲ့လည်းဆက်ရောဂါမရှိဘဲနဲ့ဆေးရုံကိုပို့ဆောင်ခံခဲ့ရတာဖြစ်လို့ဒါဟာလူခွင့်ရချိုးဖောက်မှုအဖြစ်မိသားစုတွေကမြင်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
။2023ခုနှစ်အတွင်းကARE တိုင်းမဦးပင်မြို့နယ်မက်လက်တိုကျေးရွာမှာလယ်သမားတွေရဲ့တိတ်ဆိတ်ခံရတဲ့လယ်မြေများပြန်ရရေးတောင်းဆိုရင်းလယ်သမားတွေနဲ့အာဏာပိုင်တွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဥမ္မောင်စိုးဟာထောင်သုံးနှစ်ကြာခံခဲ့ရပါတယ်။ဥမ္မောင်စိုးဟာထောင်ကျနေစဉ်အတွင်းမှာပဲအမှုနှမှုကိုဆက်လက်ရင်ဆိုင်နေစဉ်အမှုကိုအစကနေပြန်လည်စစ်ဆေးမယ်ဆိုတာကြောင့်ဧပြီလ10ရက်နေ့ကစပြီးမဦးပင်အကျဉ်းထောင်တွင်မှာအစငတ်ခံဆန္ဒပြခဲ့ပါတယ်။6ရက်ကြာပြီးတဲ့နောက်မှာတော့သူ့ကိုရွာသားကြီးကစိတ်ကျမ်းမာရေးဆေးရုံကိုပို့ဆောင်တာခံခဲ့ရပါတယ်။ဥမ္မောင်စိုးဟာစိတ်ဝေဒနာခံစားနေရသူမဟုတ်ကြောင်းသူ့ကိုဆေးရုံမှာမထားဖို့တောင်းဆိုတဲ့အတွက်အခုအခါမှာတော့မဦးပင်အကျဉ်းထောင်ကိုပြန်လည်ပို့ဆောင်ခဲ့ပြီဖြစ်ကြောင်းဇနီးဖြစ်သူဒေါ်အောင်မဆန်းကပြောပြပါဗျာ။ဆရာမတို့
တွေကတကယ်တော့ဟိုပြင်ပြလဲဖြစ်ပါတယ်ပေါ့နော်။မယိုးယူတဲ့ဆိုတာဆရာမတို့ကညီမတို့ဆိုပုံသိပါတယ်ပေါ့နော်။ဆရာဝန်ကြီးတွေနဲ့ဘုတ်ထိုင်လိုက်တယ်ပေါ့ရှင်။အမနီရောအေးပေါ်သူတို့ပုတ်ဆိုင်နေတယ်မအောင်မှဆက်နိုင်လို့ရောက်လာပါတဲ့ဆိုတော့အားလည်းဆက်နိုင်လို့ကျွန်မအရောက်သွားတဲ့သွားတော့ဟိုကြတော့ပုတ်ထိုင်ပြီးဆရာမကြီးရဲ့ကျွန်မအောင်မေးပါတယ်မေးမြန်းတာပေါ့နော်အဲ့တော့ဘလို့ဘလို့ဆရာလည်းကျွန်မမေးတော့ကျွန်မပေါ့နော်အပေါင်းရှင်းပြတယ်ဆရာမကြီးရှင်းပြတဲ့ခါကျတော့ဆရာမကြီးကအောက်ဝီစားဝင်အောင်ဝင်ရောအဲ့ဒီတခါတခုပုံအောင်ဆိုးတခါဆက်တယ်ပေါ့နော်အဲ့တော့ကျွန်မကတော့တခါဆက်တယ်ဆက်တယ်ပြီးလည်းပြီးတော့ကျွန်တော်ပြန်ထလာပြီးတော့ခဏစားအောင်တဲ့ကလေးကစားရဲစေပေါ့နော်ပေးလိုက်မယ်တဲ့ပြီးလို့ဆိုရင်သူ့ကိုချထားတဲ့အခန်းမှာအဲ့ဒါဆင်းလည်းမယူပြီးတော့ပြန်ဆင်းလို့ပြန်လို့ရပါမည်။ဒါလည်းရတော့ပြန်ဆင်းလို့ကြတော့အဲ့ဆရာမကြီးကပြောတယ်ကျမတို့နဲ့မဆိုင်တော့ဘူးတဲ့။ခဲနဲ့ပဲဆိုင်တော့တယ်ပေါ့နော်။ခဲကခဲကသူ့ဘက်သူပြန်ခေါ်သွားနိုင်တယ်တဲ့။အမတို့ပြန်ကြည့်ပြန်လို့ရမည်တဲ့ဆိုတော့ကျမတို့လည်းမပြန်ဘူးပေါ့နော်။အဲ့ဒီ9နာရီပဲဟိုသူ့ရောက်လာတာရောက်လာခဲကမှလည်းဟိုပြန်ခေါ်ရတာပေါ့နော်။
လေသမားကြီးဥမောင်စိုးကိုအခုလိုမျိုးစိတ်ကျမ်းမာရေးဆေးရုံကိုပို့တာဟာလူ့အခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်တယ်ဆိုပြီးမိသားစုကဆိုပါတယ်။အဲ့
တော့ကြတော့မယူပဲနဲ့ယူရဲဆိုပြီးတော့ဆေးရုံပေါက်တာကျမတို့ကယူလည်းမယူဘူးပေါ့နော်ကျမတို့ကယူလို့လည်းမရှိဘူးလို့ယူလာဒါအားတော့ကျမတို့လူ့အခွင့်အရေးကိုချိုးဖောက်တာပဲလို့ဘာလို့လဲဆိုတော့ကျမတို့မိသားကျမတို့ကလည်းကျမရဲ့ကောင်းသိခါလဲကြာဆိုင်တယ်ကျမရဲ့ကောင်းသိခါလဲကြာဆိုင်တယ်ပြီးကျမတို့ကသားသမီးတွေရှိတယ်လို့ကျမသားသမီးတွေရဲ့တော်တဲ့ခါလဲကြာဆိုင်တယ်တော့ကျမတို့ကိုယ့်ရမှာအများကြီးမြင်လာတယ်ပေါ့နော်
မူပင်မြို့နယ်တဲကကျေးရွာပေါင်း6ရွာကနေတိမ့်စီထားတဲ့လယ်မြေဧကပေါင်း900ကျော်ကိုအော့ချက်ကုမ္ပဏီက1996ခုနှစ်ကတိမ့်စီခဲ့ပြီးတဲ့နောက်ငါးကံများ200ကနေအခုနောက်ပိုင်းမှာအသုံးမပြုတော့တဲ့အတွက်မူလပိုင်ရှင်လယ်သမားတွေကသူတို့လယ်မြေတွေကိုပြန်ရရေးအတွက်စ조사ကြရင်းနဲ့2023ခုနှစ်ဖေဖော်ဝါရီလအတွင်းမှာလယ်သမားတွေနဲ့ရဲတွေကြားတင်းမာမှုတွေဖြစ်ပွားခဲ့ပြီးအထူးကယုံဖြစ်ပွားခဲ့ရတာပါအဓိကယုံနေအတွင်းမှာရဲတွေပြစ်ခတ်တာကြောင့်လယ်သမား၄ဦးလောက်တနက်ဒဏ်ရာများရရှိခဲ့ပြီး16ဦးခန့်ခြေလက်ကျိုးတာအပါအဝင်ထိခိုက်ဒဏ်ရာများရခဲ့ပါတယ်။ရဲတွေဘက်ကတော့ရဲ2ဦးသေဆုံးပြီးရဲ20ကျော်လည်းထိခိုက်ဒဏ်ရာများရခဲ့ပါတယ်။ဒီဖြစ်ရပ်ကြောင့်ဥပောင်စိုးအပါအဝင်လယ်သမားတွေတရားစွဲဆိုခံခဲ့ရသလိုဖမ်းဆီးထောင်ချခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။
တို့ရှိမှာခင်ဗျာတနင်္ဂနွေလုံးတိုင်းတာပြစ်ခတ်ရစေးအပောင်းဝင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက် UWS စေဝဌာနချုပ်မှာမေလ၁ရက်နေ့ကနေပြီးတော့၃ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်ဒီကိုပိုင်းပြောင်းရန်ခွင့်ကိုအာမခံတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲဒီကြောင့်ကိုတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ဆွေးနွေးလိုချက်မင်းများလိုတဲ့အမေးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြောင့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
တော်ရရှင်နေနေနဲ့စနေနေ့ည9:00စီစဉ်တိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးစီးပွားရေးကုမ္ပဏီတစ်ခုကိုအရေးယူပေးဖို့ AI အဖွဲ့ကြီးရဲ့တောင်းဆိုချက်ကိုပြောပြပေးပါမယ်။ EU ဥရောပသမဂ္ဂကနေချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုကိုချိုးဖောက်ခဲ့ခြင်းရှိတယ်ဆိုတဲ့ဗြိတိန်ခြေစိုက်ယင်းနှိမ့်မြုံနံမှုကုမ္ပဏီကြီးတစ်ခုကိုစုံစမ်းအရေးယူပေးဖို့ AI နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်စစ်တပ်ပိုင်ဆိုင်တဲ့ဥပိုင်ကုမ္ပဏီနဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ဦးတေစာရဲ့ကုမ္ပဏီတို့နဲ့ဆက်ဆံမှုတွေရှိခဲ့တဲ့အထောက်အထားတွေရှိနေတယ်လို့လည်း AI အဖွဲ့ကြီးရဲ့ April 16ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အပြည့်အစုံကိုစုံစမ်းထားတဲ့မဲ့ရင်ဂျင်းနိုင်ကပြောပြပေးပါမယ်ရှင
်ဗြိတိန်အစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့ AI အဖွဲ့တောင်းဆိုလိုက်တဲ့ယင်းနှိမ့်မြုံနံမှုကုမ္ပဏီကတော့ Rio Tinto လို့ခေါ်တဲ့ကမ္ဘာတက္ထုဒုဖော်ရေးလုပ်ငန်းကုမ္ပဏီကြီးဖြစ်ပါတယ်မြန်မာနိုင်ငံပေါ်ဥရောပသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကစီးပွားရေးတန်ခတ်မှုချမှတ်စဉ်ကာလမှာ Rio Tinto အနေနဲ့ဥပဒေတွေကိုတွယ်ဝိုက်တင်ဆောင်ပြီးတော့မြန်မာစစ်အစိုးရနဲ့ယင်းနှိမ့်မြုံနံမှုဆိုင်ရာမှာဆက်ဆံမှုတွေရှိခဲ့တယ်လို့ AI အဖွဲ့ကဆိုပါတယ်။ကနေဒါအခြေစိုက် Ivanhoe တက်တူတွင်ကုမ္ပဏီရဲ့မုံရွာချင်းညီတက်တူတွင်တူဖို့ရေးမှာယင်းနှိမ့်မြုံနံခဲ့တဲ့အစုရှယ်ယာတွေကို Rio Tinto အနေနဲ့ဝယ်ယူနိုင်ဖို့မုံရွာ Trust ဆိုတဲ့ကုမ္ပဏီနာမည်ကိုကြားခံထူထောင်ပြီးအစုရှယ်ယာတွေကိုအလွှဲအပြောင်းလုပ်ခဲ့တယ်လို့ AI ရဲ့ပြောခွင့်ရပုဂ္ဂိုလ် Olof Blomvis ကပြောပါတယ
်။ Rio Tinto was instrumental in setting up
အတင်းအဓမ္မပြောင်းရွှေ့ခံရမှုတွေလေထုပတ်ဝန်းကျင်အလွန်ညဉ့်ညမ်းစေမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံအလဲပိုင်းမုံရွာကျင်းနီစီမံကိန်းမှာယင်းနှိမ့်မြုံနံခဲ့တဲ့ကနေဒါအခြေစိုက် Ivanhoe ကုမ္ပဏီကအစုရှယ်ယာတွေကိုတစ်ဖက်လက်နဲ့ထုတ်ယူနိုင်မှုအတွက်မုံရွာ Trust ကိုထူထောင်ရမှာ Rio Tinto တတူရင်းလုပ်ငန်းကြီးကရေးပါခဲ့ပါတယ်။2006ခုနှစ်ကတည်းက Rio Tinto ဟာ Ivanhoe ရဲ့အစုရှယ်ယာဝင်ဖြစ်ခဲ့ပြီး2012ခုနှစ်မှာ Ivanhoe ရဲ့အစုရှယ်ယာအလုံးကိုထိန်းချုပ်ခဲ့တာပါ။
မြန်မာစစ်ဆိုးရလက်ထက် Ivanhoe ကုမ္ပဏီစီကအစုရှယ်ယာတွေဝယ်ယူနိုင်ဖို့ Rio Tinto အနေနဲ့မုံရွာ Trust လို့ခေါ်တဲ့လုပ်ပိုင်ခွင့်အပြစ်ပေးထားတဲ့ Blind Trust လို့အဖွဲ့မျိုးကိုတစ်ဖက်လက်နဲ့ထူထောင်ခဲ့တယ်လို့Ivanhoe ရဲ့ယင်းနှိမ့်မြုံနံမှုတွေကိုလိမ့်လာစုံစမ်းထားတဲ့ကနေဒါအခြေစိုက်မြမအရေးလှုပ်ရှားနေသူဦးတင်မောင်ထူးက VOE ကိုပြောပါတယ
်။ Ivanhoe ကုမ္ပဏီကိုသူကမြမပြပိုင်ဆိုင်မှုကိုဟိုလွဲပြောင်းတဲ့အချိန်မှာအဲ Blind Trust ကနေပြီးတော့ New Web ပုံစံမျိုးပေါ့နော်။အဲ့ဒီမျိုးနဲ့သူကဖွဲ့ခဲ့ပြီးတော့ဒုတိယပိုင်ဆိုင်မှုတွေလွဲခဲ့တယ်။ဒါပေမဲ့အဲ့ဒီလွဲခဲ့တဲ့ Third Party ကနေပြီးတော့ရောင်းမဲ့လူပေါ်လို့ရှိရင်ပေါ့နော်။ရောင်းရတဲ့ပတ်စံကိုအဲ့ဘဟုတ်ပြန်ပေးမယ်ဆိုတဲ့အတိနဲ့ပေါ့နော်။သူကလွဲခဲ့တာပါ။ဆိုတော့အဲ့ဒီလွဲခဲ့တဲ့အခါမှာ Rio Tinto ကဘယ်လိုပတ်သက်လာလဲဆိုတော့အဲ့လိုမျိုးလွဲဖို့အတွက်ကို Rio Tinto ကပယ်ရှားပေးခဲ့တာပါ။ Rio Tinto ကမြန်မာပြည်နဲ့တရားမပတ်သက်ရှင်ဘူး။အဲ့ဒီရှင်လုံးကပေါ့နော်။ဖြစ်ဆိုရလက်အောက်မှာဖြစ်နေတဲ့အတွက်ကြောင့်မလို့သူကအဲ့ဘဟုတ်ကိုပတ်စံမှုတွေလွဲခိုင်းဖို့ပေါ့နော်။သူတို့ကကြိုးစားခဲ့တာ
။ Ivanhoe စုရှယ်ယာတွေကိုဝယ်ထားတဲ့ Rio Tinto ဟာအဲ့ဒီ trust ကုမ္ပဏီကို2008ခုနှစ်မှာထူထောင်ခဲ့တာပါ AI အဖွဲ့ကရရှိတဲ့သတင်းအချက်အလက်တွေရဆိုရင်လေမုံရွာ trust ဟာဥရောပသမဂ္ဂကမြန်မာအပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုချိုးဖောက်နိုင်ခြေရှိခဲ့တယ်လို့ Olof Blomvis ကပြောပါတယ
် We have obtained information that points to the trust subsequent sale of
ကျွန်တော်ရရှိထားတဲ့အချက်အလက်တွေအရအဲ့ဒီ trust ကုမ္ပဏီကနေ Ivanhoe ရဲ့အစုရှယ်ယာတွေကိုစစ်တပ်ပိုင်းဥပိုင်ကုမ္ပဏီနဲ့မြန်မာအစိုးရရဲ့ပွဲစားခရိုနီဥတေစားတို့ကိုရောင်းချခဲ့တာကြောင့်စီးပွားရေးတန်ခတ်မှုတွေကိုချိုးဖောက်နိုင်ခြေရှိခဲ့တာပါ
2011ခုနှစ်မှာတော့ Ivanhoe ရဲ့မုံရွာချင်းညီစီမံကိန်းအစုရှယ်ယာတွေအားလုံးကိုမုံရွာ Trust ကရောင်းချလိုက်ချိန်မှာ Ivanhoe ရဲ့အစုရှယ်ယာ46ရာခိုင်နှုန်းကျော်ကို Rio Tinto ကုမ္ပဏီကြီးကပိုင်ဆိုင်ထားပြီး Ivanhoe ရဲ့အမှုဆောင်ညွှန်ကြားရေးမှူးတဝက်လောက်ဟာလည်း Rio Tinto ကဖြစ်ပါတယ်ဒါအပြင်2012ခုနှစ်နဲ့2013ခုနှစ်အတွင်းမုံရွာ trust ရဲ့အုပ်ချုပ်ရေးအဖွဲ့ဝင်တွေဟာလည်း Rio Tinto ရဲ့အမှုဒဏ်တွေပဲဖြစ်တယ်လို့ AI ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မင်းချင်းနိုင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းစီစဉ်မှာလဲ Migraine ခေါင်းတချမ်းကိုက်ယောဂအကြောင်းနဲ့တူ American Indian 3နှုန်းတွေကိုလေ့လာရဖို့ရှိပါတယ်ရှင်။ဒါပြင်တိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ April 18ရက်တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထီလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9995တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်မနေ့ခင်တိုင်းထုတ်လွှင့်ပေးနေကြ American Style EDM အသုံးနှုန်းအင်္ဂလိပ်သင်ခန်းစာစီစဉ်နဲ့အတူကျမရေကန္တကိုနားဆင်ရဖို့ရှိပါတယ်။ဒီကန္တမှာဆိုရင်migraine လို့ခေါ်တဲ့ခေါင်းတချမ်းကိုက်ရောဂါဘာကြောင့်ဖြစ်ရတာပါလဲ
။တာစီကံအစားအစာနဲ့တာယာမျိုးဆိုတဲ့တက်တမျိုးပါတယ်။ဒါဟာပို့ပြီးတော့ migraine ကိုဖြစ်စေတယ်။နောက်အမျိုးသမီးတွေကြီးရသေးပေါ်ရချင်မှာပို့ပြီးတော့
ဒါကိုဘလို့ကာကွယ်နိုင်လဲဆိုတာကိုကျမရေခန္ဓာမှာအကျဲတဝင့်နားဆင်ရပါမယ်ရှင်။ဒီနောက်ပိုင်းထုတ်လွှင့်ပေးမယ့်တိုင်းသတင်းလွှာကြရင်လဲရခိုင်ပြည်နယ်မှာရှေးဟောင်းကျေးခေါင်းလောင်းတစ်ခုတွေ့ရှိခဲ့တာရှမ်းပြည်နယ်ကချုံခိုတိုက်ခိုက်မှုတွင်ဒေသခံတွေတေဆုံးထဏ်ရာရခဲ့တာတွေအပါအဝင်တိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုလည်းကြားကြရမှာပါအခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian သုံးနှုံတွေကိုဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် Indian အသုံးကတော့
Hang around
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက HANG hang ချိတ်ထားတာ AROUND around ပဝင်းချင်းအနီးတစ်ဝိုက်လို့ရည်ညွှန်းပါလေ idiom အဓိပ္ပာယ်ကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါလေခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရာမှာနေတာကိုဆိုလိုပါလေ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မွချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around ye now David ga ro lu tu u osu tu su ne atu twa da twa la da ko so lo ba de. George group pi de u ma ko po shin twa aw na sin ji ja ya aw.
I hate hanging around with her in the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာကြိုက်ကိုမကြိုက်ဘူးဗျာ။တိတ်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောင်းနိုင်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်မပြောင်းဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင်။George group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy season dengue fever hung around for a couple months people especially children were very sick
ဒီနေ့မိုးရာသီတုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်တော်ယုံနဲ့မပြောင်းနိုင်ဘူးလူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ယုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုံးတွေကိုဒေါ်လာလတန်းတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်ကျမကြီးကဏ္ဍမှာတော့ အမျိုးသမီးတွေပိုဖြစ်များတဲ့ migraine ခေါင်းကိုက်ယောဂါဟာမြန်မာနိုင်ငံမှာဖြစ်များပေမဲ့ဒီယောဂါရှိနေမှန်သိတဲ့သူနည်းသေးတယ်လို့အထွေထွေယောဂါကူဆရာဝန်တွေကပြောဆိုလိုက်ပါတယ်။ migraine ယောဂါနဲ့အခြားခေါင်းကိုက်ယောဂါတွေကိုခွဲနိုင်ဖို့ဘယ်လိုလက္ခဏာတွေကိုသိထားဖို့လိုအပ်ပါသလဲ။ဘယ်လိုကာကွယ်ကုသနိုင်သလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါရရှင်။
โอเคดร.มีนครับเนี่ยเราတို့ဒီ migraine လို့ခေါ်တဲ့ဒီခေါင်းတချမ်းကြိုက်တဲ့ယောဂါပဲမြန်မာနိုင်ငံမှာအဖြစ်များလားဆရာ
ဆရာကပြောလို့ migraine ပေါ့ခေါင်းတချမ်းကြိုက်တယ်လို့တော့ပါလာပြန်လာတာပေါ့တကယ်တမ်းကတော့ကျွန်တော်တို့ညနေနေ့တွေမှာခေါင်းတချမ်းမကပါဘူးဒီတော့နေရိုးကြိုက်တယ်လို့ပြောတယ်စကြောထိုးတယ်လို့ပြောတယ်တချို့ကျတော့လည်းမထင်ကြောတွေထိုးတယ်ပေါ့နော်ဒီနဲ့တိုးတယ်အဲအဲ့ဒါမျိုးကတော့ migraine ကိုခေါ်တာပေါ့အဲ့တော့လူ100မှာအနည်းဆုံး15ယောက်အယောက်20လောက်ကတော့migraine ကိုဘဝမှာတော့တစ်ခေါက်တော့ဖြစ်ပြီးရပေါ့အဲအဲ့လောက်ထိတော့ကျွန်တော်များနေတယ်ပေါ့ဒီကဒီမှာပိုကြိုက်တာပေါ့ဒီလိုခေါင်းကြိုက်တာနဲ့ပါกว่าလဲဆိုတော့သူကထူကြတာပေါ့နော်အထက်ကနေတွေးတိုးတယ်လို့ပြောပြောပြလာကြတာဒီကောင်ချင်းနေတော့သူရောမတူဘူးဒါပေမဲ့သူ့တီချာပြန်မေးရပေါ့လေဆိုရင်မထင်ရတဲ့ daily ဒီခုံလိုပဲတိုးတယ်ခါကျရင်တချို့ကဒီခေါင်းပေါ်မှာဟိုဒီမှာသေရေနဲ့စီးထားတယ်လို့ပေါ့ကွက်ပြီးတော့ကြိုက်ရအဲ့လိုပြောတယ် migraine ရဲ့လက္ခဏာပေါ့ဒီရင်းနေတိုင်းကြိုက်တယ်လို့ရှိသေးတယ်။နေချာပြီးကြိုက်တယ်ရှိသေးတယ်။ပြောတော့ခဏပဲကြောဖြစ်တာ။သူ့အတူပြန်ပြောက်သွားတာဟုတ်။အားကြီးလိုက်ပြန်ပြောက်သွားတဲ့ယောဂမျိုးပေါ့
။ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရတာလဲ
။ဒီ migraine လို့သတ်မှတ်ထားရင်တော့ကျွန်တော်ဘာကြောင့်ဖြစ်လဲဆိုတာကိုဥပဒေကြီးစီပညာရှာမတွေ့ဘူးပေါ့။ဒီဒီတိုင်းလေးလိုဖြစ်နိုင်တယ်။အဓိကဖြစ်အနေနည်းနာဖြစ်တယ်လို့ပြောရတယ်ပေါ့နော်။တကယ်ကတော့ migraine ဟာကျွန်တော်မျက်နှာပြေရောဂါလက္ခဏာကောင်းတချမ်းကြိုက်တာကွက်ပြီးကြိုက်တာမျိုးရိုးကြိုက်တာကြောထိုးတာခဏလေး။အဲ့တော့တွေ့ပြတော့အနောက်ဘက်ပြုတ်တယ်ပေါ့နော်အဲ့တော့ထူးသဖြင့်မနေ့မိုးလင်းအိပ်ရာထားမှာစာဒီကောင်းကားရတာပေါ့နော်အဲ့တော့ထူးသဖြင့်အဲ့လိုတိုက်ပြီးဆိုတော့အလင်းဆောင်တော့မကြည့်ချင်ဘူးအတန်နဲ့ဖြူညာလာမကြိုက်ဘူးအညော်နဲ့နေသူကြိုက်ဘူးပေါ့အနံ့ဇိုးကြီးဆိုအဲ့ဒါဆိုသူကပို့ပြီးတော့ကြိုက်တာပေါ့ဒါမှမဟုတ်ဘာကြောင့်ကြိုက်လဲလို့မေးလို့ရှိရင်အကြောင်းတော့မသိဘူးဒါပေမဲ့အခုလိုဘာရောက်ပူရရာကြီးဒီမှာအလင်းဆောင်လေးအရန်တောက်နေတယ်ဆိုရင်ပို့ကြိုက်တယ်အဲ့နောက်တစ်ခုကအစားတောက်မှာလဲတာရှည်ခံတဲ့ပစ္စည်းတွေနဲ့ထုတ်ထားတဲ့တနတ်ဖက်တွေတနတ်တွေပေါ့နောက်နောက်ကဒီတင်းမှုတွေလည်းထုတ်ထားတဲ့ငါးတက်တာမျိုးအားလုံးတွေစားလိုက်ပိုကိုက်တယ်အချို့တွေကထောပတ်တီးလိုဟာမျိုးတွေစားလိုက်တယ်အဲကော်ဖီတောက်လိုက်တယ်ပြီးတော့ဝိုင်လေးတွေနည်းနည်းတောက်လိုက်တယ်အဲ့လိုကောင်းကြိုက်တာပေါ့နောက်အဲ့တော့ဒိုင်ဂရင်းရဲ့ထူးခြားချက်ကဆေးမကုပဲနဲ့လဲသူ့ဟာသူဖြည်းဖြည်းဖြည်းဖြည်းပြန်ညော့ပါတယ်ဒါပေမဲ့အရန်ကလေးတော့မခံနိုင်ဘူးအဲ့ဒီအောင်ဆီကညော့လာတာပေါ့ကောင်းကြိုက်သူကတွေးတွေးလို့ထင်တယ်ပေါ့နော်ကျွန်တော်ကဒါကိုသူလူနာရောက်ပြီဆိုတော့ဒီကောင်းကြိုက်ပြီဆိုတော့သူကအုံနောက်ရောင်းတာလားအုံနောက်အင်းညာရောင်းတာလားပေါ့တကြောတွေခိုင်နေကြလားအဖျားများတက်နေကြလားနံပါတ်1ကြည့်ရတာပေါ့အဲ့ဒါတွေဘာမှမရှိတော့ဘူးဆိုတော့ကျွန်တော်ဒါ migraine ကိုဆက်မလိုက်တဲ့ကောင်းတချမ်းနဲ့ဖြစ်နေတယ်တနေရာလည်းကွက်ပြီးဖြစ်နေတယ်ပြင်အနိုင်နေအဲ့တော့အဲ့ဒီလူနာကိုကျွန်တော်ကအကန့်ခဲပြောင်းပြလိုက်တာပေါ့
ဟုတ်ကဲ့ဆရာဆရာကြီးအခုလိုမျိုးဒီလက္ခဏာတွေအရာဆရာခွဲနိုင်ပြီဆိုတော့
ဟုတ်ပါပြီ
ဒီဖြစ်ရခြင်းအကြောင်းရင်းကိုဓာတ်ရိုက်မသိတော့လဲပဲကျွန်တော်တို့သိထားတာတော့ဒီဆက်ဆက်ပြီးတော့ခုနကဟိုအပူချိန်များလို့ဖြစ်တာတို့ဒီအစားအသောက်စသဖြင့်ပေါ့ဆရာနော
်အဲ့တော့အစားအသောက်မျိုးမနေ့ကမစားလိုက်ဘူးပစားလိုက်လို့ဖြစ်တဲ့လူတွေရှိတယ်ပေါ့
ဟုတ်ကဲ့အဲ့လိုမျိုးတွဲဖြစ်တာတွေတိတဲ့အတွက်ဆရာကြီးကာကွယ်ဖို့အတွက်ဆိုလို့ရှိရင်ရော
ရှိတယ်အခုချိုးမုန်းနေတုံးလို့ဒီ migraine နဲ့ပတ်သက်တယ်ပေါ့ကျွန်တော်တွေ့ထားတယ်သူကချိုးမုန်းရမယ် migraine ဖြစ်တာတော့မဟုတ်ဘူးပေါ့နော်ခုနပြောတဲ့တာရှည်ခံအစားအသောက်နဲ့တိုင်ရမင်းဆိုတဲ့တက်တဲ့မျိုးပါတယ်ဒါဟာပို့ပြီးတော့ migraine ကိုဖြစ်စေတယ်နောက်အမျိုးသမီးတွေကြီးရသေးပေါ်ရခြင်းမှာပို့ပြီးတော့ဖြစ်တယ်အေးရပြက်တယ်ဒါပေမဲ့အရန်အရင်မကြေးပို့ဖြစ်တယ်နောက်အလင်းရောင်လေးအရန်တောက်နေရင်အညာဆိုးတွေရှိနေရင်စူညာနေပေါ့လေကုလန်တွေကတော့ကောင်းကြိုက်ဖြစ်တယ်အဲ့တော့ကျွန်တော်ကာကွယ်ရမယ်အားလည်းပဲပေါ့ချိုးမုန်းတော့နည်းနည်းမစားဘူးစားဖို့မှန်မှန်လေးစားဖို့အရင်မတောက်ဘူးအခုတကယ် red wine wine အနည်းကြီးမတောက်ဘူးကော်ဖီကြီးအများကြီးမတောက်ဘူးကော်ဖီအများကြီးတောက်နေတာမကြေးမပို့ပြီးဆိုးနေကုလာလေးဥကပေါ်လာတယ်ကိုယ်လာရရန်တော့တယ်လို့ရှိတယ်ဒါကြောင့် migraine ဖြစ်တယ်နောက် stress လည်းလည်းရောက်အောင်ပေါ့ကိုယ်ကောင်းဝင်ချင်မှာအနံ့ဆိုးတွေမရှိအောင်နောက်အခုဆိုအပူလုံခဲ့တဲ့အရန်ကိုအဲ့ဒါကြောင့်လည်း migraine ပို့ပြီးဆေးရုံးထဲမှာပူလာတာပေါ့ပြောပြောရှောင်ရမယ်ခုနကာဝေးရမယ်ဟာတွေကတော့ခုန migraine ကိုပို့ပြီးဖြစ်စေတဲ့ကောင်းဝင်ချင်ကိုကျွန်တော်ရှောင်ရမှာပေါ့နောက်အစားအသောက်ကိုရှောင်ရမယ်အနေထိုင်ကိုရှောင်ရမယ်ဒါကခဏခဏ migraine ဖြစ်နေတဲ့လူပေါ့ဆိုတော့ဒီပတ်တက်မှာနှစ်ကြိမ်လောက်ဒါမျိုးပဲကောင်းတဲ့ရှောင်အရန်ကိုက်တယ်တချို့လည်းပို့တဲ့လူပေါ့အဲ့လိုမျိုးကြောင့်ကရေရှူဆေးတောက်ခိုင်းတာပေါ့သာစီဝါနဲ့လည်းကျွန်တော်ကာဝေးလို့ရတယ်ဒီဒီကလေးပုံမှန်လေးတော့တောက်နေတာအဲ့လိုမှားတာပေါ့တော့အထူးသဖြင့် migraine က main မှာဒီမှာကိုယ်ဖြစ်ရလို့ကလေးတွေလည်းဖြစ်တယ်ကလေးဆိုတော့ကျွန်တော်16နှစ်9နှစ်ကလေး migraine ဖြစ်လို့တောင်းမတက်နိုင်ဘူး TBD အရန်ကြီးရတယ်ဆိုတော့တိုက်ရိုက်ရောင်းပြန်နေပေါ့ဗျာအဲ migraine ဖြစ်တယ်ဆို migraine ဖြစ်တာတစ်ခါကြာရင်သူကကြိုတင်ပြီးတော့ပြည်ရဗျာသူမ ညလုံးထဲမှာပြာကနေမိုက်ကနေအဆင်းကောင်းနေထင်လာတယ်အဲ့လိုမျိုးတွေပေါ့ကျိုးတင်လက္ခဏာလေးရှိအဲ့ဆိုဒီမှာကျင်းပြတော်မယ်ကောင်းကိုက်တော်စီးချိုးကြော်လဲတိုက်ရိုက်ပဲဖြစ်လာတာပေါ့နော်အဲ့တော့သူကကျိုးတင်လက္ခဏာလေးကိုကျွန်တော်သိပြီဆိုရင်စီချူတော့လဲလို့ရှိရင်ကောင်းကိုက်ကအများကြီးတက်လာပါတာပေါ့
ဟုတ်ကဲ့အဲ့တော့ဆရာကြီးနောက်တစ်ခုကဒီဇက်တိုက်ဖြစ်နေတဲ့သူတွေအတွက်ကုသမှုအပိုင်းရော
အဲ့ဒါကအထူးသဖြင့်တော့အလွယ်ဆုံးကတော့ပါရာစီတမောပေါ့ဗျာခလေးတွေကြတော့ကျွန်တော်ကအက်စပရင်ကိုရှောင်တာပေါ့လူကြီးတွေပါလဲအက်စပရင်တောက်တာပေါ့နော်ခုနောက်ပိုင်းမှာဟော်မုန်းတစ်မျိုးပေါ့ထုတ်ထားတဲ့ဆေးမျိုးတွေပေါ်နေတယ်ဖစ်တန်အောက်ဆီဂျင်ဆေးတွေပေါ့လေဒါတွေလက်ဆရာကနေပေးတတ်ပါတယ်အဲ့တော့တချို့ကလည်းသုံးဝင်ကပေါ်ပဲကျွန်တော်ခလေးကြောင်းလာကြတော့အာဖာမိုက်ဂရိန်ဆိုတာပေါ့အာကိုမထင်းပါတဲ့ဆေးတွေပေါ့ဒါတွေကိုကျွန်တော်ပေးတတ်တာလည်းရှိတယ်ကလေးတို့ relaxation ခေါ်တာပေါ့ဗျာလူကြီးတွေရောအကုန်လုံးပေါ့ဒီ migraine မဖြစ်အောင်စိတ်အာရုံမပြတ်နေနေတဲ့ထိမ့်နေတဲ့နေ့လေးတွေကိုယ့်ကိုဘလို့ဖြေလျှော့တဲ့နေ့လေးပေါ့ဥပမာတရားတိုင်တာစိတ်အာရုံမလွန့်ပြအောင်ထိန်းတာတော့အသက်ရှူတဲ့လေ့ကျင့်ခန်းလေးတွေလုပ်တာဒါတွေကလည်း migraine ကိုကျော်သွားစေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ migraine လို့ခေါ်တဲ့ခေါင်းတစ်ချမ်းကိုက်တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
တော်တော်များများကတော့ဒီ migraine ဓမ္မကသူကအလင်းရောင်တန်းညာအခုလိုအပြင်ထွက်လိုက်တဲ့အမှုလိုမျိုးပြီးရရှိနေတဲ့နေရာပေါ့နော်အဲ့တော့ migraine ဖြစ်ပြီဆိုရင်ကျွန်တော်မှောင်နဲ့အခန်းလေးမှာနေတယ်အလင်းရောင်ဘက်ကိုမျက်နှာမှာမှုဘူးဒါလေးကတက်တာနဲ့ဒီလိုကြီးနောက်တစ်ခုက wick ဆူကြီးတွေပေါ့အရေးပတ်အေးကြီးနဲ့မျက်နှာကိုအုပ်တယ်ခေါင်းကိုအုပ်တယ်ဒါလေးက migraine တက်တာနဲ့ဒီလိုပါပဲအဲ့ကွာစိတ်ကြမကြအောင်ပေါ့နော် depression တို့ anxiety တို့ဒါကိုလည်းကျွန်တော်ရှောင်ပြတယ်လုပ်ငန်းခွင်မှာပျော်ရွှင်စရာလေးထားပြီးအောင်လုပ်လို့မယ်ကလေးငယ်တွေဂိမ်းတွေကြာကြီးရှော့မယ်ဒါတွေကိုလည်းကျွန်တော်တို့ရှောင်ရှားဖို့ကလေးတွေလည်းလေ့ကျင့်ပေးဖို့ relaxation method ပေါ့ဗျာအပန်းဖြေတဲ့နည်းတွေပေါ့အခုပန်းကြံတွေမှာကလေးတွေနေတယ်အရေးအဝါးကမှနေတယ်ဒါဟာ migraine ကိုကျော့စေတယ်ပြီးပါမယ်စိတ်ပန်းပန်းအရောင်လေးတွေကျွန်တော်တို့ကြည့်ရဲဒီနေ့အရင်အလင်းတောက်တဲ့ဟာတွေမဟုတ်ဖဲနဲ့အဖြူရာလေးတွေဒီတော့အားကစားနည်းနဲ့လည်းမပြောင်းရော့တာလေးတွေလုပ်ပြလို့ရတယ်။ဒါကြတဲ့သိကောင်းတိုက်တဲ့အချိန်မှာခေါင်းလေးတွေနှိမ့်နေပေးတယ်။အပါရာပေါ့နော်ကျွန်တော်တို့အတင်းဖြစ်နေတာမဟုတ်ဘဲနဲ့အဲအဲ့လိုသူကျွန်တော်တို့မထင်လေးတွေချီပုတ်ပေးတယ်။ဒါကြီးရတဲ့မိုက်ဂရိန်းတန်ရာစီးတဲ့နည်းတွေပါပဲ။ဒါမိုက်ဂရိန်းကကြောက်ချင်မှမပါဘူး။ဟိုအုံနောက်ကဲမှာသွေးကြောတွေပါတယ်မပေါက်ကြနိုင်ပါဘူး။ဒီမဖြတ်နိုင်ပါဘူးဆိုတော့ကျွန်တော်တို့ကအလူသားတွေကိုတတိပေးရမှာပေါ့။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတခါတိုင်းရင်သတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်နယ်ဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေကနေတိုင်းရင်သားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနှစ်ပေါင်း160ကျော်တပ်တန်းရှိတဲ့ရှေးဟောင်ကျေးခေါင်းလောင်တလုံးကိုတူးဖို့တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်နဲ့တိမ်နီမြို့နယ်ကြားမှာမိုင်းမုံနဲ့ခြုံခိုတိုက်ခိုက်ခံရလို့ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တယ်ဆိုတာနဲ့ကိုကလက်နက်ကင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကို1950အရေးပေါ်စီမံချက်အဥပဒေပုံမှန်နဲ့ဖန်ဝရန်ထုတ်ထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါသတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အမ်းမြုံမှာနှစ်ပေါင်း160ကျော်တပ်တန်းရှိတဲ့ရှေးဟောင်းကျေးခေါင်းလောင်တလုံးကိုတူးဖို့တွေ့ရှိခဲ့ပါတယ်အဲ့ဒီခေါင်းလောင်ကိုဧပြီလ9ရက်နေ့ကအမ်းမြုံလင်းရင်ကွင်းရက်အတွင်းမှာရှိတဲ့ချောင်းမှာနေလတ်တစ္ဆာကုမ္ပဏီကစီမံကိန်းတစ်ခုအတွက်မြေတူးရာကနေတွေ့ရှိတာဖြစ်တယ်လို့လင်းရင်ကွင်းရက်အုပ်ချုပ်ရေးမှူးဦးဘခင်ကပြောပါတယ်အခုအခါအဲ့ဒီခေါင်းလောင်ကိုမြို့နယ်အုပ်ချုပ်ရေးရုံးမှာတင်စီထားပြီးအမ်းမြုံမှာရှိတဲ့ဓာတ်ပေါင်းစုစည်တီမှာရှေးဟောင်းအမွေနှစ်တစ်ခုအနေနဲ့ထားစီခြင်းတယ်လို့မြို့ခံတွေကပြောပါတယ်အဲ့ဒီခေါင်းလောင်းဟာဒူတလက်မအဝ10လက်မခွဲအမြင့်16လက်မလုံးပတ်32လက်မခွဲရှိပြီးကျေးရောင်ဖြစ်တယ်လို့သိရပါဗျ။ခေါင်းလောင်းမှာတက်ဂရစ်1273ခုနှစ်ကအလူရှင်ဦးပြောင်ရှင်နဲ့မိသားစုကလူဒန်းထတာဖြစ်တယ်လို့စာတမ်းရေးထိုးထားပါဗျ။
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်နဲ့ဒိန်ညီမြို့နယ်ကြားမုံလီနတ်စင်ကုန်းမှာအမိမတီလက်နက်ကင်အဖွဲ့တစ်ခုကနေမိုင်းပုံးခြုံခိုတိုက်ခိုက်မှုကြောင့်ဒေသခံတအူးတေဆုံးသွားပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။ တန်ရရသူ၃ဦးနဲ့ကိုတန်းချောင်းတူမခေါင်နှန်းဟာတန်ရပြင်းထန်ပြီးမန္တလေးဆေးရုံမှာအရေးပေါ်ခွဲစိတ်ကုတခံနေရတယ်လို့မိသားစုဝင်ကိုစရာလင်းကပြောပါတယ်။အပီလာ၁၄ရက်နေ့ကလောက်ကင်ဒေတာဘက်ကိုစစ်ထောက်ပံ့ပစ္စည်းပေးပို့မယ်ရင်တန်းကိုဖျက်ကျော်မောင်းနေရင်ခြုံကိုတက်ခိုက်ခံရတာပါ။ဒီတက်ခိုက်မှုကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့လက်ချက်လို့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတွေကစွပ်စွဲပြောဆိုနေပေမဲ့ SSPP SSA ဘက်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ်
။နှစ်ပေါင်း100ကျော်အကြာတက်တန်းရှိပြီဖြစ်တဲ့မွန်ပြည်နယ်မော်လမြိုင်အချင်းထောင်နေရာအစားကြိတ်မရောမြို့နယ်ရေတွင်းကုန်းကြီးရွာအနီးကိုပြောင်းရွှေ့သွားမှာဖြစ်ပါတယ်။အခုလိုထောင်ပြောင်းရွှေ့တဲ့ကိစ္စရဟာရခိုင်အစိုးရလက်ထက်ကတည်းကချမှတ်ထားတဲ့စီမံကိန်းဖြစ်တယ်လို့ပြည်ထောင်စုအစိုးရရဲ့ဘတ်ဂျက်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့မွန်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။မော်လမြိုင်အချင်းထောင်ရဲ့မူလမြေနေရာမှာမြို့ပြစီမံကိန်းလှုပ်ဆောင်သွားဖွယ်ရှိတယ်လို့ဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။လက်ရှိဆောက်လုပ်နေတဲ့ကြိုက်မရောအချင်းထောင်ကို2015-2016ဘဏ္ဍာနှစ်မှာအပြည့်သက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
မြန်မာမျိုးတက်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန်လက်နက်ကန်အဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတရုတ်မြန်မာနယ်စပ်ရှင်ခုတ်ထန်ဒေသမှာအခုတင်းပအတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။အခုလ13ရက်နေ့တုန်းကတရုတ်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ရဲ့လက်နက်ကြီးကြားရောက်ခဲ့တယ်လို့တန်ချက်ကကားတွေအုံပြူတာမျိုးလည်းတွေ့ရှိရတယ်လို့ကိုကန်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်အရကိုကန်လက်နက်ကန်တပ်ဖွဲ့ရဲ့စစ်ရေးအရအရေးပါတဲ့တောင်ကုန်းတွေသိမ်းပိုက်နိုင်ခဲ့ပြီးကိုကန်လက်နက်ကန်တပ်ဖွဲ့ရဲ့လက်နက်တွေနဲ့ကြီးတွေကိုသိမ်းဆေးရမိထားတယ်လို့တတင်းတွေထုတ်ပြန်ထားပါတယ်
။မြန်တာကိုတက်တက်ပြောမယ်မော်လမြိုင်လူငယ်တန်ချက်အဖွဲ့ရဲ့တကြံအကြုံညံ့ CSO မန်တပ်ဖြစ်တဲ့ຫນွေဦးတန်လွင်မန်တပ်မှာဖျော်ဖြေနေစဉ်မော်လမြိုင်မြို့နယ်စီပင်တာယာရေးကော်မတီဥက္ကဋ္ဌဦးအောင်မင်းကနေဖျော်ဖြေမှုကိုရပ်တန့်ပေးဖို့တားမြစ်ခဲ့ပါတယ်။မော်လမြိုင်မြို့နယ်စီပင်တာရေးကော်မတီဥက္ကဋ္ဌကစင်အောက်ကနေဖျော်ဖြေမှုကိုရပ်ပေးဖို့မရပ်ပေးပါကရဲခေါ်ပြီးဆွဲချခိုင်းမယ်ဆိုပြီးပြောဆိုခဲ့တယ်လို့တန်ချက်ဖွဲ့ကောင်းဆောင်ကိုကြည်စော်လွင်ကပြောပါတယ်။မော်လမြိုင်လူငယ်တန်ချက်ဖွဲ့ဟာတန်ချက်ဖျော်ဖြေမှုကိုတက်ဆိုင်ရာကနေတရားဝင်ခွင့်ပြုမိန့်နဲ့လောက်တာဖြစ်တယ်လို့လည်းကိုကြည်စော်လွင်ကပြောပါတယ်။မော်လမြိုင်လူငယ်တန်ချက်အဖွဲ့အနေနဲ့ CSO မန်တပ်မှာတာမြစ်ခံခဲ့ရပေမဲ့ကြံမန်တပ်တွေမှာဆက်လက်ဖျော်ဖြေခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန့်လက်နက်ကင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကိုလောက်ကင်တိုက်ပွဲတွေနဲ့ပတ်သက်ပြီးမှားယွင်းတဲ့သတင်းအချက်အလက်တွေကိုမီဒီယာတွေမှာပြောဆိုနေတယ်ဆိုပြီး1950အရေးပေါ်စီမံချက်အဥပဒေပုံမှန်၅ကကြီးနဲ့၅ပုံမှန်နဲ့ဖန်ဝရန်ထုတ်ထားခဲ့ပါတယ်။ဦးထွန်းမြတ်လင်းကတော့ဒီမိုကရေစီကျင့်စဉ်အရအမှန်တရားတွေကိုမီဒီယာတွေကိုပြောဆိုဖြေကြားခဲ့တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
အမှန်တရားကိုလွတ်လပ်စွာပြောဆိုခွင့်ရှိတဲ့ဆိုတဲ့ဒီမိုကရေစီကျင့်စဉ်ရမီဒီယာတွေကိုပြောဆိုဖြေကြားခဲ့တယ်လို့ကိုကန်လက်နက်ကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်ကျွန်တော်လွတ်လပ်စွာပြောရေးဆိုခွင့်ရှိတာပဲဗျအမှန်မှန်ဆိုရင်တော့နော်ဒီမိုကရေစီနိုင်ငံလည်းပြောပါတယ်ကျွန်တော်သိထားတော့ဒီမိုကရေစီနိုင်ငံကြီးလွတ်လပ်စွာပြောဆိုခွင့်ရှိပါတယ်ခင်ဗျဒါပေမဲ့ကျွန်တော်ပြောတဲ့ဟာကြီးလည်းအမှန်ကန်ဒီပါခင်ဗျရှေ့တန်းမှာရှိတဲ့တပ်မတော်သားတွေရဲ့စိတ်ဓာတ်ကိုကြားစီတယ်ဆိုကျွန်တော်ကိုပြောလာတော့ကျွန်တော်ထားနိုင်ပါဘူးခင်ဗ
ျအစိုးရအနေနဲ့ကိုကတိုက်ပွဲနဲ့ပတ်သက်ပြီးဦးထွန်းမြတ်လင်းရဲ့သတင်းထုတ်ပြန်မှုပေါ်ဖန်ဝရန်ထုတ်စားပြီးမဲ့လဲအစိုးရကိုယ်တိုင်ကသတင်းမှထုတ်လွှင့်မှုတွေရှိနေတယ်လို့လဲသူကဆက်ပြောပါတယ
်သူတို့ဖက်အနေမှာတဲ့သတင်းတွေထုတ်ပြန်တော့ပေါ်ပြီးတော့တော့ပြောတရားပြောမှာလဲအဲ့ဒါကိုကြတော့ဘာလို့မထင်းသေးသေးနေမလို့တာလဲ
စစ်ခုံရုံးအနေနဲ့အခုလို့ဖန်ဝရန်ထုတ်တယ်နဲ့ပတ်သက်ပြီးတော့လူခွေရည်နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့မန္တလေးမြို့ကတရားလွှတ်တော်ရှိနေဦးမြင့်တင်ကအခုလိုသုံးသက်ချက်မျိုးပေးထားပါတယ
်။ဥပဒေကကျွန်တော်တို့လွှတ်တော်ပေါ်လာပြီးဖြစ်တဲ့အတွက်ဥပဒေကလွှတ်တော်ကနေပြဋ္ဌာန်းမှဖြစ်တယ်လို့ဒီစဲဥပဒေတွေကိုလွှတ်တော်ကမဖြတ်သိမ်းသေးရလေဒီစဲဥပဒေတွေအတိုင်းဆက်ပြီးတော့ရှင်းသုံးလို့ရနေတယ်ခင်ဗျ။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီကန်သက်တဲ့ပေါ့ဒီပေါ့အခြေအနေနဲ့ပတ်သက်တဲ့ရှင်းသုံးတဲ့နေရာတွေမှာဒိုင်းဒေသကြီးနဲ့ပြည်နယ်တွေဒေသလိုက်ဆွဲပြီးတော့စစ်အုပ်ချုပ်ရေးကိုပေးဖို့တွေဖွဲ့စည်းပုံမှာပါလာတယ်ခင်ဗျ။စစ်အုပ်ချုပ်ရေးကိုပေးလိုက်တဲ့အခါမှာအဲ့ဒီဒေသမှာဆက်ဆံရာကနေပြီးတော့ဥပဒေတွေနဲ့အုပ်ချုပ်တာတွေစီမံခန့်ခွဲတာတွေဖွဲ့စည်းပုံအခြေခံဥပဒေရလုံခွင့်ရှိသွားလို့ဖွဲ့စည်းပုံအခြေခံဥပဒေရလုံနေလို့ပါခင်ဗျ။
1950ပြည့်နှစ်အရေးပေါ်စီမံချက်အဥပဒေအပြင်1962ခုနှစ်ကထုတ်ပြန်ထားတဲ့ဥပဒေတွေဟာဒီစဲဖြစ်နေတယ်လို့ စစ်ခုံရုံးအနေနဲ့လည်းသက်ဆိုင်ရာဒီဇယ်ဥပဒေတွေကို30ခွေရှိနေသေးတဲ့အတွက်အခုလိုသုံးပြုပြီးဝရမ်းထုတ်တာဖြစ်တယ်လို့သူကဆိုပါတယ်အခုလိုဖမ်းဝရမ်းထုတ်ခံထားရပေမဲ့လည်းတိုက်ပွဲဖြစ်ပွားမှုတွေနဲ့ဒေသတွင်းအခြေအနေနဲ့ပတ်သက်ပြီးသတင်းမှန်တွေကိုဆက်လက်ပြောဆိုသွားရမှာဖြစ်တယ်လို့ဦးသွန်းမြတ်လင်းကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေသခံပြည်သူလူထုတွေကန့်ကွက်နေတဲ့ကြားကဧပြီလ9ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်အန်တင်ကြောင်မီသွေးစက်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့တိုယိုထိုင်းကုမ္ပဏီနဲ့ပြည်ထောင်စုအဆင့်လက်စစ်စွမ်းအင်ဝင်ကြီးဌာနတို့ကစက်ရုံတည်ဆောက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီကြောင်မီသွေးတုံစက်ရုံတည်ဆောက်ရေးစီမံကိန်းပေါ်ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေအမြင်ဘလို့ရှိနေပါတယ်လဲဆိုတာကိုမီးရင်စနိုင်းရဲ့စူးစီးချက်ကိုနမ်ဟွန်ကနေခုလိုတင်ဆက်ထားပါတယ်
ဒေသခံပြည်သူလူထုတွေနီးမျိုးစုံနဲ့ကန့်ကွက်နေနေတဲ့ကြားကပြည်ထောင်စုအစိုးရအနေနဲ့ကြောက်မီးတွေးစစ်ရုံစီမံကိန်းတည်ဆောက်ဖို့တိုယိုထိုင်းကုမ္ပဏီနဲ့သဘောတူလက်မှတ်ရေးထိုးလိုက်တာဟာလူထုရဲ့သဘောထားစံနှုန်းကိုဥပက္ခပြုလိုက်တာလို့ရေးမြို့လူမှုအကျိုးဆောင်ဖွဲ့အတွင်းရင်းမှူးဦးအောင်နိုင်ဝင်းကပြောပါတယ
်။ဒါဒေသခံလူထုရဲ့သဘောစံနှုန်းကိုလက်မခံမင်းနဲ့သူတို့သဘောနဲ့သူတို့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးရလို့မြင်တယ်။ကျွန်တော်တို့ဒေသခံအနေနဲ့အနေဒီတာပေါ်လေးဖာလိန်ဒီတာကန်နဲ့ရင်းမွနဲ့ဒီတာကန်ရဲ့သောဆန္ဒကိုကျွန်တော်တို့ပုံစံမျိုးစုံနဲ့ပြင်ပြခဲ့ပြီလေဖြစ်ပါတယ်အဲ့ဒါကိုဥပ္ပခါပြုပြီးတော့သူတို့သဘောသူတို့ဆောင်ပြီးလုပ်တာပါဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကလုံးဝကန့်ကွက်ပါတယ်လက်ပြီးကန့်ကွက်မယ
်ဒေတာဖွံ့ဖြိုးတိုးတဲ့ရေးအတွက်ကြောက်မီသွေးသုံးဒါပေးစက်ယုံကိုအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားရမယ်လို့ရင်းမွနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်မိမြင့်တန်းကပြောပါတယ်
အဲ့ဒီရှိတယ်ဆိုရင်တော့မဘလို့နည်းနဲ့အကောင်းဆုံးဖြစ်အောင်မရှိဘူးဆိုတာတော့ကျမတို့မပြောလို့ခြင်းပါ။ဘာဖြစ်တော့အကောင်းနဲ့အဆိုးဆိုတာတွင်တွဲလာမှာပဲ။ဒါပေမဲ့ဒီဆိုးကျိုးကိုဘလို့လုံနေအောင်ဘလို့ထိန်းချုပ်လို့ရနိုင်အောင်ဒါတွေပဲကျမတို့ကလေ့လာရမယ်။ဒါကျမတို့ဒေတာဖို့ပြဖို့အတွက်ကကျမတို့ကတော့အကောင်းဆုံးကိုထောင်ရရမှာပဲပေါ့
။ဧပြီလ9ရက်နေ့ကမွန်ပြည်နယ်လွတ်တော်17ကြိမ်မြောက်အစည်းအဝေးမှာကြောက်မီသွေးစေယုံနဲ့ပတ်သက်ပြီးအစိုးရအဖွဲ့အစည်းနဲ့လေ့လာခွင့်ပေးထားတဲ့အစီအစဉ်ရှိကြောင်းလက်ခံဆောင်ရွက်ခွင့်ပေးထားခြင်းမရှိသေးကြောင်းဆွေးနွေးခဲ့ပါတယ်။အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဟာပြည်နယ်အစိုးရမှများစွာတာဝန်ရှိတယ်လို့ချောင်းဆောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်
။ဒီနေ့ပဲပြည်သူတို့ပြောတယ်နောက်တစ်ရက်ဆိုတာကအမွေထိုးလိုက်တယ်ဆိုတာဒါအစိုးရအနေနဲ့အင်မတန်တာဝန်ကြီးလာပြီလို့တာဝန်တော်တော်ပုံကျလာပြီလို့ကျွန်တော်ကတော့ဒီလိုပဲရိုးရိုးမြင်တာပေါ့နော်
ရက်စစ်စွမ်းအင်ဝန်ကြီးဌာနရရက်စစ်စီမံကိန်းဌာနနဲ့တိုယိုထိုင်းကုမ္ပဏီတို့မွန်ပြည်နယ်ကြောက်မီတွေသုံးလျက်စစ်တာပေးစက်ယုံတည်ဆောက်ဖို့သဘောတူညီချက်မှာတော့စက်ယုံကိုလာမယ့်2016ခုနှစ်မှာစဆောက်လုပ်သွားမှာဖြစ်ပြီးတိုယိုထိုင်းကုမ္ပဏီကနေအမေရိကန်ဒေါ်လာ1.8ဘီလီယံအသုံးပြုသွားမှာဖြစ်ပါတယ်တအား1280မဂဝတ်ထုတ်ဖို့စီစဉ်ထားပြီးတော့230စာချုပ်ချုပ်ထားတယ်လို့ကုမ္ပဏီရဲ့ဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်အမ်းမြို့နယ်မှာနှစ်ပေါင်း160ကျော်တပ်တန်းရှိပြီဖြစ်တဲ့ရှေးဟောင်းကျေးခေါင်းလောင်းတလုံးကိုတူးဖော်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းလမ်းရှုံးမြို့နယ်နဲ့တိန်နီမြို့နယ်ကြားမုံလီနတ်စင်ကုန်းကားလမ်းမှာအမိမတိလက်နက်ကင်အဖွဲ့ကနေမိုင်းဘုံနဲ့ခြုံခိုတိုက်ခိုက်ခဲ့မှုကြောင့်ဒေသခံတအူးတေဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာဒေတာတွင်မှာရှိတဲ့နိုင်ငံတွေအနေနဲ့ရွေးချယ်မှုပြုလုပ်ကြရတော့မယ့်အချိန်ကိုရောက်နေပြီလို့မကြသေးခင်ကဆီယက်တယ်ပြည်နယ်ဝါရှင်တန်မှာကျင်းပခဲ့တဲ့ပစိဖိတ်ဒေတာတွင်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီမှု Trans-Pacific Partnership Agreement မြင့်တင်ရေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောဆိုခဲ့ပါတယ်သူတို့ဟာနိုင်ငံရေးလွတ်လပ်ခွင့်နဲ့အားလုံးတန်ဖိုးထားတဲ့စံတွေအခွင့်အရေးတွေကိုလေးစားလိုက်နာမှာလားရင်းနှီးမြှုပ်နှံသူတွေပတ်ဝန်းကျင်နဲ့အလုပ်သမားအခွင့်အရေးတွေကိုကာကွယ်မှုပေးပြီးတော့စီးပွားရေးကိုတကားဖွင့်ပေးမှာလားမြတ်မြတ်တရရှိစေဖို့ဒေတာတွေနဲ့နိုင်ငံတကာကကျင့်သုံးတဲ့ဥပဒေစိုးမိုးမှုအားကောင်းလာစေအောင်လှုပ်ဆောင်မှာလားစီးပွားရေးကြုံတွေ့နေရတဲ့ပြဿနာတွေလူအသက်တွေဆုံးရှုံးမှုမရှိစေရအောင်ရှောင်လွှဲနိုင်အောင် လှုပ်ဆောင်နိုင်မလားစတဲ့ရွေးချယ်စရာတွေဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ TPP လို့ခေါ်တဲ့ Pacific Data တွင်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုဖြစ်စဉ်မှာအလွန်ရေးပါတဲ့ကာလတစ်ခုကိုရောက်ရှိနေပါပြီ။ဒီမေးခွန်းတွေဟာတစ်ခုနဲ့တစ်ခုဆက်ဆက်မှုရှိနေတာကြောင့်ဒီမေးခွန်းတွေရဲ့အဖြေတွေကိုတစ်ခုချင်းစီလိုက်ကြည့်နေရတော့မယ့်အချိန်မဟုတ်တော့ပါဘူးလို့ Mr. Russell ကပြောဆိုသွားပါတယ်။ဆွေးနွေးညှိနှိုင်းရေးမှုတွေဟာ24နာရီပတ်လုံးလုပ်ကင်ဆောင်ရွက်နေကြပါတယ်။ TPP အနေနဲ့စီးပွားရေးတွေမြင့်တင်လာစေဖို့နဲ့ဒေတာတွင်းမှာဝင်ငွေကောင်းတဲ့အလုပ်ကံတွေရရှိလာစေဖို့ဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ TPP ဟာလွတ်လပ်တဲ့ကုန်သွယ်မှုသဘောတူညီမှုရရှိထားပြီးရေရှည်လက်တွဲလှုပ်ဆောင်သွားကြမယ့်မိတ်ဖက်နိုင်ငံတွေအတွက်အရေးကြီးပါတယ်။ဗီယက်နမ်နဲ့မလေးရှားတို့လိုအသစ်ဝင်ရောက်လာတဲ့တိုင်းပြည်တွေအနေနဲ့သူတို့ရဲ့တိုင်းပြည်တွေစီးပွားရေးဖွံ့ဖြိုးတိုးတက်လာစေဖို့ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့အရေးကြီးပါတယ်။ဂျပန်နိုင်ငံကပြုလုပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေဟာဆိုရင်လည်းအလွန်အရေးပါပါတယ်။ TPP အဖွဲ့ဝင်နိုင်ငံ12နိုင်ငံအနေနဲ့တဘာဝပတ်ဝန်းကျင်နဲ့အလုပ်သမားအခွင့်အရေးတွေကိုတခြားဘယ်ကုံသွဲမှုဆိုင်ရာသဘောတူညီချက်မျိုးနဲ့မှမတူတဲ့ထိရောက်တဲ့ကာကွယ်မှုတွေပေးနိုင်ပါလိမ့်မယ်။ TPP ဟာအာရှပစိဖိတ်ဒေသတွင်လွတ်လပ်တဲ့ကုံသွဲရေးထွန်းကားလာစေဖို့အတွက်အကောင်းဆုံးလှုပ်ဆောင်ပေးနိုင်ဖို့မျှော်လင့်ထားတယ်လို့ Mr. Russell ကပြောပါတယ်။ဒါပေမဲ့အခုချိန်မှာတော့TPP ရဲ့ပြင်ပမှာရှိနေတဲ့လက်တွဲပေါ်တွေနဲ့ဆက်လက်ပြီးတော့ရှေ့တိုးလှုပ်ဆောင်နေစေဖြစ်ပါတယ်။အရေးကြီးဆုံးနိုင်ငံကတော့တရုတ်နိုင်ငံဖြစ်ပါတယ်လို့သူကပြောပါတယ်။တရုတ်နိုင်ငံနဲ့ထားရှိတဲ့တန်တမန်ဆက်ဆံရေးကမတူကွဲပြားခြားနားမှုတွေကိုဖြေရှင်းပစ်ဖို့နဲ့အတူတွဲပြီးတော့အလုပ်လုပ်ကိုင်နေတဲ့ကဏ္ဍတွေကိုတိုးချဲ့လှုပ်ဆောင်နိုင်အောင်ခွင့်ပြုထားပါတယ်။နှစ်ပေါင်းအတန်ကြာကလေးကထားရှိထားတဲ့တန်တမန်ရေးဆက်ဆံမှုမှာတရုတ်နိုင်ငံကိုကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးတွင်ခေါ်ယူဖို့နဲ့ဒီချက်ကတရုတ်နိုင်ငံရဲ့စီးပွားရေးကိုတိုးတက်စေဖို့အားပေးခဲ့တယ်လို့ကုံသွယ်မှုနဲ့တရုတ်နိုင်ငံထံကိုကုံတင်ပို့မှုတွေကိုလည်းလှုပ်ဆောင်နိုင်စေခဲ့ပါတယ်။ TPP ဖြစ်ထွန်းလာမှုကအမေရိကန်ပြည်ထောင်စုနဲ့အာရှတိုက်ကိုအတူတကွတိုးတက်ဖြစ်ထွန်းလာစေဖို့တာယာဝါပြောမှုကိုဖြစ်စေပါလိမ့်မယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီး Russell ကပြောဆိုသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပေဖြစ်ပါတယ် VO ရဲ့အဘောမဟုတ်ကြောင်းကိုသိစေရပါတယ်ရှင် VO ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်တော်စုဟာနိုင်ငံတကာဆက်ဆံရေးမှာအပေါ်စီးကနေစိုးမိုးချေလည်နိုင်ဖို့ကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ပူပေါင်းလှုပ်ဆောင်နိုင်မှုအတွက်ရုရှားကအမြဲလမ်းဖွင့်ထားစေဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားရုပ်သံဌာနနဲ့ကြာတာပတိနေမှာပြုတ်လုတဲ့နှစ်ပတ်လည်ဓာတ်ရိုက်အမေးဖြေကဏ္ဍမှာရုရှားပြည်သူလူထုကနေဓာတ်ရိုက်မေးတဲ့မေးခွန်းတစ်ခုကိုဖြေကြားစဉ်မစ္စတာပူတင်ကအခုလိုပြောကြားသွားတာဖြစ်ပါတယ်။သူကအမေရိကန်ပြည်တော်စုကိုယူရပြီးတော့ပြောဆိုတဲ့အထက်မှာအင်အားကြီးနိုင်ငံတွေဟာသူတို့ကိုပြန်ပက်ကင်းတဲ့သူတွေကမ္ဘာမှာအဓိကအင်အားရှိဆုံးဟာသူတို့သာဖြစ်တယ်လို့ယူဆနေကြတယ်လို့မဟာမိတ်မလို့ခြင်းပဲလက်အောက်ခံတွေကိုပဲလိုချင်နေကြတယ်လို့ပြောဆိုသွားပါတယ်။စီးရီးယားမှာပြီးခဲ့တဲ့လကဓာတုလက်နက်နဲ့တိုက်ခိုက်ခံရသူတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့သူဆရာဝန်တဦးရဲ့ကြေကွဲဝယ်အတွေ့အကြုံတွေကိုကုလသမဂ္ဂလူညုံရေးကောင်စီကဂျာတာပတိနေမှာနားထောင်ခဲ့ပါတယ်။အဲ့ဒီတကပိတ်အစည်းအဝေးပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်တမန်ဆမတ်တာပါဝါကဒီအစည်းအဝေးကနေမှမျက်ရည်မကျတဲ့သူရှိတယ်ဆိုတာသူမတွေ့ပါဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရုရှားကိုလူလာတဲ့သူ့ရဲ့အမြင်တွေကိုဖော်ထုတ်ရေးသားလေးရှိတဲ့လူသိများထင်ရှားသူယူကရိန်းသတင်းသမားတဦးဟာတနက်နေ့ပြစ်တက်တာခံခဲ့ရပါတယ်ဆာဂူညာတူဒေးသတင်းစာရဲ့အက်ဒီတာချုပ်အိုလက်ဘူဇီနာကိုမျက်နှာဖုံးစို့တနက်သမားနှစ်ဦးကသူ့ရဲ့နေအိမ်အနီးမှာပြစ်တက်သွားခဲ့တဲ့အကြောင်းယူကရိန်းပြည်ထောင်စုဝန်ကြီးဌာနရဲ့အွန်လိုင်းကနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြရေးသားထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျမီကုတ်ဖြစ်ပါတယ်ကျွန်မတော့နန္ဒချမ်းပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.